Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ2022ခုနှစ်ဇန်နဝါရီလ28ရက်ဗုဒ္ဓဟူးညဗီယိုအစီအစဉ်တွေကိုည9နာရီကနေ10နာရီအထိဝါရှင်တန်ဒီစီကနေစတင်ထုတ်လွှင့်နေပါပြီ COVID-19 ရေပေါ်ချိန်နေကြောင်းဗီယိုအစီအစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုရင်ဆုံးနောက်ဆုံးရသတင်းတွေကိုကျွန်တော်ကျော်သိန်းနဲ့ကိုဝင်းမင်းတို့ပြောပြပါမယ်အမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်အပေါ်အောက်လူတော်ကတရားစွဲဆိုထားတာကိုကြားနာစစ်ဆေးရေးအတလူတော် Republican အမတ်အများစုကကန့်ကွက်ခဲ့ကြပါတယ်။သမ္မတဟောင်းကိုတရားစွဲဆိုထားတဲ့အပေါ်ကြားနာဝဲလုံးမလုံးအင်္ဂါနေ့ကအတလူတော်မှာမဲခွဲဆုံးဖြတ်တာမှာထောက်ခံမဲ55မဲကန့်ကွက်မဲ45မဲနဲ့ကြားနာဝဲလုံးဖို့ကြားခဲ့ပေမဲ့ဒီမိုကရက်အမတ်50လုံးနဲ့အတူထောက်ခံမဲပေးခဲ့တာ Republican အမတ်9ယောက်ပဲရှိပါတယ်။ဒီအချိန်တွေကသမ္မတဟောင်းထရမ့်မှာအပြစ်ရှိရဲဆိုပြီးအတလူတော်မှာထောက်ခံမဲအများစုနဲ့ဆုံးဖြတ်ချက်ကြားဖို့ဖြစ်နိုင်ခြင်းနဲတာကိုပြနေပါတယ်။သမ္မတဟောင်းထရမ့်မှာအပြစ်ရှိကြောင်းဆုံးဖြတ်ဖို့ဒီမိုကရက်အမတ်အယောက်50လုံးကထောက်ခံမဲ့ပေးရမှာဖြစ်တဲ့အပြင် Republican အမတ်18ယောက်ထက်မနည်းကထောက်ခံဖို့လည်းလိုပါတယ်။အထက်လူတော်မှဂျာနာစစ်ဆေးတာကိုဖေဖော်ဝါရီလ9ရက်နေ့စတင်မှာဖြစ်ပြီးအဲ့ဒီဂျာနာပွဲပြီးတဲ့နောက်မှသမ္မတဟောင်းမှာအပြစ်ရှိမရှိမဲခွဲဆုံးဖြတ်ကြမှာပါ။ဇန်နဝါရီလ6ရက်နေ့ကလွတ်တော်စာအုပ်တွေကိုလူအုပ်ကြီးအတင်းဖြက်စီးဝင်ရောက်ခဲ့တဲ့ဖြစ်ရပ်နဲ့ဆက်ဆက်ပြီးအဲ့ဒီအချိန်ကသမ္မတထရမ့်ဟာအစိုးရအပေါ်ပုံကန်ထောက်ချောက်မှုဖြစ်အောင်သွေးထိုးလှုံ့ဆော်ခဲ့ကြလားဆိုတာအထက်လူတော်အမတ်တွေကြားနာစစ်ဆေးကြမှာဖြစ်ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာကြံ့ကြင်ပွဲပြီးခဲ့တဲ့ကပထမဆုံးအဖြစ်ရုရှားသမ္မတဗလာဒီမီယာပူတင်နဲ့အင်္ဂါနေ့ကစကားပြောခဲ့ပါတယ်။နျူကလ িয়ার လက်နက်ထိန်းချုပ်ရေးဆိုင်ရာသမိုင်းဝင်သဘောတူစာချုပ်ကိုတည်တံ့တိုးဖို့ခေါင်းဆောင်နှစ်ယောက်စကားပြောချိန်အတွင်းသဘောတူခဲ့ကြတယ်လို့ရုရှားတိုက်ခိုက်ခေါင်းဆောင် LSC နေဝင်ကြီးကိုဖန်ထားတာရုရှားရဲ့စိုက်ဘာတရှိုးလုပ်ငန်းကိစ္စအာဖဂန်နစ္စတန်ကအမေရိကန်တပ်ဖွဲ့တွေကိုတုတ်တင်ရင်စုချင်းမြင့်မယ်လို့ရုရှားကလှည့်ဝက်ကြေညာထားတယ်ဆိုတဲ့ကိစ္စရပ်တွေနဲ့ပတ်သက်ပြီးစိုးရိမ်မှုတွေကိုသမ္မတဘိုင်ဒန်ကပြောဆိုခဲ့တယ်လို့ဘိုင်ဒန်အစိုးရအဖွဲ့အကြီးတန်းတာဝန်ရှိသူနှုတ်ကပြောပါတယ်။ရုရှားနဲ့အမေရိကန်ကြားနျူကလ িয়ার လက်နက်ထိန်းချုပ်ရေးစာချုပ်လာမယ့်ဖေဖော်ဝါရီလအစပိုင်းမှာတက်တမ်းမကုန်ခင်နောက်ထပ်9နှစ်တက်တမ်းထပ်တိုးဖို့သမ္မတဘိုင်ဒန်နဲ့သမ္မတပူတင်တို့သဘောတူခဲ့ကြတာဖြစ်ပါတယ်။သဘောတူစာချုပ်ကိုအလင်းမြန်တည်တံ့တူရေးတန်တမာရေးဆိုင်ရာဆက်သွယ်ချက်တွေအပြန်အလှန်ပြပိုးခဲ့ကြတဲ့အပေါ်ကျေနပ်တဲ့အကြောင်းခေါင်းဆောင်တွေကပြောခဲ့ကြတယ်လို့ရုရှားအစိုးရထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။2010ခုနှစ်မှာချုပ်ဆိုခဲ့တဲ့ဒီသဘောတူညီချက်အရနိုင်ငံစလုံးရဲ့နျူကလ িয়ার ထိပ်ဖူးတက်လက်နက်အစီအတွက်ကို1550အထိပဲထားဖို့တမတ်ထားတာပါ။စာချုပ်တည်တံ့တူရေးကိုရုရှားနိုင်ငံရဲ့ဒူမာအောက်လွှတ်တော်ကဒီကနေ့တည်ပြုပေးလိုက်ပြီဖြစ်ပါတယ်။စာချုပ်တည်တံ့တူရေးဆိုင်ရာအစိုးရကစစ်စစ်ညှိနှိုင်းတာတွေကအောင်မြင်မှုမရခဲ့ပါဘူး။ဒီနိုင်ငံသဘောတူစာချုပ်ထဲမှာတရုတ်နိုင်ငံကိုပါထပ်သွင်းဖို့အရင်သမ္မတထရမ့်အစိုးရကတောင်းဆိုခဲ့တာကြောင့်မအောင်မြင်ခဲ့တာဖြစ်ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာဥရုယာတီပြောင်းလဲမှုထိန်းချုပ်ရေးဆိုင်ရာလုံဆောင်ရမှာတွေကိုဒီကနေ့လက်မှတ်ရေးထိုးထုတ်ပြန်မှုရှိပါတယ်။ဥရုယာတီပြောင်းလဲမှုအရေးဟာသူ့အစိုးရလက်ထက်အတွင်းကိုင်တွယ်ဖြစ်ရှင်းရမယ့်ထိတိုင်းပြဿနာတရားအဖြစ်သမ္မတဘိုင်ဒန်ကသတ်မှတ်တဲ့အကြောင်းအင်ဂျီတော်ပြောခွင့်ရဂျန်ဆက်ကီကအင်္ဂါနေ့မှာပြောခဲ့ပါတယ်။ဥရုယာတီပြောင်းလဲမှုဆိုင်ရာအထူးတန်တမန်အဖြစ်နိုင်ငံခြားရေးဝန်ကြီးဟောင်းဂျွန်ကယ်ရီကိုသမ္မတဘိုင်ဒန်ကခန့်အပ်ထားတာပါ။ဥရုယာတီပြောင်းလဲမှုဆိုင်ရာပါရီသဘောတူညီချက်ကိုရေးဆွဲကြခြင်းတုန်းကမစ္စတာကယ်ရီဟာအမေရိကန်နိုင်ငံခြားရေးဝန်ကြီးဖြစ်ပါတယ်။သမ္မတဟောင်းဒေါ်နယ်ထရမ့်ကသူ့လက်ထက်မှာပါရီသဘောတူညီချက်ကနေနှုတ်ထွက်ခဲ့ပါတယ်။ဒါပေမဲ့သမ္မတဘိုင်ဒန်ကတော့သူ့ရဲ့သမ္မတတက်တန်ပထမဆုံးနေ့မှာပဲပါရီသဘောတူညီချက်ထက်ကိုပြောင်းဝင်ခဲ့တာပါ။သမ္မတဘိုင်ဒန်လက်မှတ်ရေးထိုးထုတ်ပြန်မဲ့လှုပ်ဆောင်ချက်တွေထဲမှာအမေရိကန်ကုန်ပိုင်းရေပိုင်းမှာရေနံနဲ့သဘောတောင်ခွေရှောက်ဖွေသူဖော်ရေးလုပ်ငန်းတွေဆိုင်းငံ့တာဖန်လုံရေတောင်ခွေထုတ်လုပ်မှုလျှော့ချရေးဆိုင်ရာစည်းကမ်းချက်သတ်မှတ်တာတွေပါဝင်မယ်လို့ကမန်းထားပါတယ်။အမေရိကန်လူဦးရေတန်း300လုံးကိုနောက်နှစ်ဆောင်းဦးဝေါ့ရာသီအစပိုင်းနောက်ဆုံးထားပြီးကိုဗစ် -19 ရောဂါကာကွယ်ဆေးထိုးပေးဖို့အတွက်ကာကွယ်ဆေးအလုံးရေတန်း200ထပ်မထားတယ်လို့သမ္မတဂျိုးဘိုင်ဒန်ကအင်္ဂါနေ့မှာပြောပါတယ်။Pfizer BioNTech ကုမ္ပဏီတွေရဲ့ကာကွယ်ဆေးတန်းတရာနဲ့ Moderna ကုမ္ပဏီရဲ့ကာကွယ်ဆေးတန်းတရာကိုထောက်ဝယ်ထားတာပါ။ဒါမဲ့နွေရာသီအကုန်ဒါမှမဟုတ်ဆောင်းဦးရာသီအစပိုင်းမှာအဲ့ဒီဆေးတွေရောက်လာမယ်လို့သမ္မတဘိုင်ဒန်ကပြောပါရယ်။အခုနောက်ဆုံးမှားထားတဲ့ကာကွယ်ဆေးအရေအတွက်နဲ့ဆိုရင် American ကဝယ်ထားတဲ့ကာကွယ်ဆေးအလုံးကြီးတန်း600ရှိသွားမှာဖြစ်ပါတယ်
။ Not in hand yet but ordered. We expect these additional 200 million doses to be delivered.This summer
လက်ထဲမရောက်သေးပါဘူးမှားထားပါပြီအဲ့ဒီနောက်ထပ်ကာကွယ်ဆေးတန်းတွေဟာဒီနှစ်နွေရာသီမှာရောက်လာဖို့ကျွန်တော်တို့မျှော်လင့်ထားပါတယ်ဒီဆေးအရေအတွက်ကအမေရိကန်တန်း300လုံးကိုကာကွယ်ဆေးအပြည့်အဝထိုးပေးဖို့လုံလောက်ပါတယ်လို့သမ္မတဘိုင်ဒန်ကပြောပါတယ်ဒ ဒါ့အပြင်ပြည်နယ်အသီးသီးမှာကာကွယ်ဆေးထိုးလုပ်ငန်းအရှိန်မြှင့်မှုအတွေ့ရှိထားပြီးသားကာကွယ်ဆေးတွေကိုလာမယ့်သတင်းသုံးပတ်အတွင်းတိုးမြှင့်ပို့ဆောင်ပေးသွားမယ်လို့လည်းဘိုင်ဒန်ဆိုရကကြေညာပါတယ်။လက်ရှိမှာသတင်းတပတ်ကိုဆေးလုံးရေ 8.6 တန်းပို့နေတာကနေနောက်သတင်းပတ်ကစပြီး 10.1 တန်းအထိတိုးပြီးပို့သွားမယ်လို့သမ္မတဘိုင်ဒန်ကပြောပါတယ်။ဂျွန်ဆော့ပကင်းစ်တက္ကသိုလ်ရဲ့အင်ကာနေအချက်လက်တွေအရအမေရိကန်ပြည်ထောင်စုမှာကိုဗစ် -19 ရောဂါကူးစက်သူ25သန်းခွဲနီးပါးရှိပြီဖြစ်ပြီးသေဆုံးသူက42,000ခွဲနီးပါးရှိပြီဖြစ်ပါတယ်ခင်ဗျာ
။ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 ကနေ 10:00 အထိလိုင်းဒိုမီတာ 31 kHz 9833ညလိုင်းဒိုမီတာ 32 kHz 9383ညလိုင်းဒိုမီတာ 57kilohertz 5885တို့ဖြင့်စနစ်တင်းငွေမှာ5လမ်းမီတာ190 kilohertz 1595တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်တင်တော်ဝင်းမြမှာဗိုလ်ထုနေညာပိုင်း VO American တန်းရဲ့ထိတ်တန့်ရောက်သတင်းတွေကိုဆက်ပြောပြနေပါတယ်နိုင်ငံများစွာမှာကိုဗစ်ကာကွယ်ဆေးဖြန့်ချီရေးခက်ခဲပြီးဆေးရရှိရေးလုံးပန်းနေရချိန်မှာပဲကမ္ဘာပေါ်မှာကိုဗစ်ကူးစက်ခံရသူပေါင်းကလည်းသန်း100ကျော်လာပါတယ်ကိုဗစ်ရောဂါပိုးကြောင့်သေဆုံးသူစုစုပေါင်းလဲ2,300,000ကျော်လာနေပါပြီ17လကျော်အတွင်းတစ်ကမ္ဘာလုံးမှာလူသန်းပေါင်း90ကူးစက်ခံရပြီးနောက်3လအတွင်းမှာတော့အခုလိုကူးစက်သူပေါင်းသန်း100အဆင့်ကိုတစ်ဆတိုးတက်လာခဲ့တာပါဒီတိမ်ပါဝင်နိုင်ငံ5ခုမှာကိုဗစ်ကြောင့်လူပေါင်း300,000ကျော်သေဆုံးခဲ့ရပါတယ်ဒီဗိုင်းရပ်စ်ပိုးကူးစက်မှုထိန်းချုပ်နိုင်ဖို့အတွက်လူတွေအနေနဲ့ Max ပတ်စံနဲ့နှာခေါင်းစည်းတက်တာလူချင်းခက်ခွက်ကွာနေတာနဲ့လူစုလူဝေးမလုံကြဖို့ပြည်သူ့ကျန်းမာရေးဝန်ထမ်းတွေကလည်းတိုက်တွန်းနေပါတယ်။အစိုးရတွေအနေနဲ့လည်းယောဂါထိန်းချုပ်ရေးအတွက်လော့ဒ်ဒေါင်းချအသွာလာကဲ့သို့မူအဆင့်အမျိုးမျိုးကိုချမှတ်လှုပ်ဆောင်နေပါတယ်။ပေရူးနိုင်ငံမှာလည်းဆေးရုံတွေမှာလူနာတွေအများကြီးတက်လာတာမို့မြို့တော်နယ်ဒေသကိုယ်ကူကိုလော့ဒ်ဒေါင်းချပိတ်ပင်ကန့်သတ်လိုက်ပါတယ်။ပေရူးမှာမရှိမဖြစ်လိုအပ်တဲ့ဆိုင်တွေပိတ်ထားဖို့ဒေသတွင်းခီးတွာလာမှုတွေရပ်ဆိုင်းထားဖို့နဲ့ဘရာဇီးနဲ့ဥရောပကလေရင်တွေပိတ်ပင်ထားတာကိုရှိလာဖရိုင်လာ14ရက်နေ့ထိတည်တန်းတူဖို့ပီရူးသမ္မတဖရန်စစ္စကိုဆက်ဂက်စတီကအမိန့်ထုတ်ထားပါတယ်ခင်ဗျာ။နီပေါနိုင်ငံမှာအိန္ဒိယကလက်ဆောင်အဖြစ်ပို့ပေးတဲ့ကိုဗစ်ကာကွယ်ဆေးကိုကျန်းမာရေးလုပ်သားတွေထောင်ထဲအထိတက်စီချိုးနိုင်ခဲ့ပါတယ်။3လကြာကာကွယ်ဆေးထိုးလှုပ်ရှားမှုစတင်လိုက်တာလည်းဖြစ်ပါတယ်။ Tri-Bluvan တက္ကသိုလ်ရဲ့ဆေးပညာသင်ကြားမှုဆေးရုံမှာအခုလိုစထိုးပေးခဲ့ရမှာဆေးထိုးဖို့နောက်တွန်နေခဲ့တဲ့လုပ်ဖော်ကံပတ်တွေကိုဆရာဝန်တွေကစီဝန်နန်းတွေကိုယ်တိုင်စထိုးခံဖို့လိုတယ်မဟုတ်ရင်ဘသူကစထိုးခံမှာလဲလို့တိုက်တွန်းအားပေးခဲ့ပါတယ်ဝန်ထမ်း300ကိုစထိုးပေးမှာဖြစ်ပြီးနောက်ထပ် 2,000 ကိုလည်းတပတ်အတွင်းထိုးပေးသွားမယ်လို့ဆေးရုံညွှန်ကြားမှုဒေါက်တာဒိနက်ရှ်ကဖာကပြောပါတယ်အိန္ဒိယဟာနီပေါနိုင်ငံကိုကိုဗစ်ကာကွယ်ဆေးတသန်းလှူဒန်းထားပါတယ်အဲ့ဒီဆေးဟာအိန္ဒိယနိုင်ငံ Serum Institute ကထုတ်တဲ့ AstraZeneca Oxford ကိုဗစ်ကာကွယ်ဆေးဖြစ်ပါတယ်မြန်မာနိုင်ငံမှာလည်းအိန္ဒိယကအလားတူရခဲ့တဲ့ကိုဗစ်ဆေးကာကွယ်ဆေးတွေကိုဒီနေ့ပဲကျမ်းမာရေးလူသားတွေကိုတနင်္ဂနွေလုံးစတင်ထုံနှံပေးရမှာအဖြစ်များခဲ့တဲ့ရန်ကုန်နဲ့မန္တလေးမှာကြာရီနဲ့ခြိတဲ့ကျမ်းမာရေးလူသားတွေလည်းဆေးထိုးခံခဲ့ကြပါဗါအင်ဒိုနီးရှားမှာတော့သမ္မတဂျိုကိုဝီဒိုဒိုအနေနဲ့တရုတ်ကထုတ်တဲ့ Sinovac COVID ကာကွယ်ဆေးကိုဒုတိယမြောက်အဖြစ်ဒီနေ့ပဲအထိုးခံခဲ့ပါဗါပထမအကြိမ်ကတော့လွန်ခဲ့တဲ့နှစ်ပတ်ကအထိုးခံခဲ့တာပါခင်ဗျာကိုလံဘီယာမှာတော့ကာကွယ်ရေးဝန်ကြီး COVID-19 နဲ့ဆက်ဆက်သေဆုံးခဲ့တာကြောင့်တနင်္ဂနွေလုံးဝမ်းနည်းပူဆွေးနေကြပါဗါအသက်69နှစ်အရွယ်ဒီကာကွယ်ရေးဝန်ကြီးကာလော့စ်ဟ ோம் စ်ထရူဂျီလိုအနေနဲ့ဗိုဂိုတာမြို့တော်ကဆေးရုံတစ်ခုမှာနှစ်ပတ်ကြာတက်ရောက်ခဲ့ပြီးမနေ့ကပဲသေဆုံးခဲ့တာပါသူကွယ်လွန်တဲ့အတွက်အထူးဝမ်းနည်းချီးကျူးနာခြင်းအားကြောင့်ကိုလံဘီယာသမ္မတကနိုင်ငံကိုလွှင့်တဲ့ရုပ်မြင်သံကြားမှာပြောကြားခဲ့သလိုထိတ်တန့်ဆိုးရွားရရှိတယ်လဲမနေ့ကသူ့စာဝနာခန္ဓာမှာမိသားစုနဲ့အတူနှမျောတသပူဆွေးခဲ့ကြပါတယ်ဝန်ကြီးဟ ோம் စ်ထရူဂျီလိုဟာတကယ့်ကိုသက်ဝင်ယုံကြည်မှုအပြည့်ရှိတဲ့ပြည်သူဝန်ထမ်းကောင်းတစ်ဦးဖြစ်တဲ့အရင်လဲနိုင်ငံခြားရေးဝန်ကြီးနဲ့ကာလီမြို့တော်ဝန်တာဝန်တွေအပြည့်အဝထမ်းဆောင်ခဲ့တယ်လို့သမ္မတအိုင်ဗန်ဒူကာချီချူးပြောခဲ့ပါတယ်။တကယ်တော့ကာကွယ်ဆေးသန်းတဲ့ချီမာရပေမဲ့ရှေ့လာတဲ့ထိုးဖို့မှန်းထားတဲ့ကိုလံဘီယာမှာဂျွန်ဆော့ပကင်းစ်တက္ကသိုလ်စီးရင်ရလူပေါင်း5,000ကျော်သေဆုံးလာခဲ့ပြီးချိန်မှာဝန်ကြီးဟ ோம் စ်ထရူဂျီလိုဟာကိုဗစ်နောက်ဆက်တွဲအဆုတ်ရောင်နျူမိုနီးယားနဲ့သေဆုံးခဲ့ရတာပါ။အခုအချိန်အထိလူရေသန်း50နီးပါးရှိတဲ့ကိုလံဘီယာမှာပိုးထွေသူပေါင်းက2,000ကျော်ရှိလာနေပါတယ်။ဒီ COVID-19 ကြောင့်မချခဲ့သတင်းပတ်တွေအတွင်းတုန်းကပဲဇင်ဘာဝေနိုင်ငံမှာဝင်ကြီးလေးဦးမာလာဝီမှာ2ဦးနဲ့တောင်အာဖရိကမှာ2ဦးနောက်အရင်ဆွာဇီလန်ကအက်စ်ဝါတနီမှာ2ဦးသေဆုံးခဲ့ရပါသေးတယ်ခင်ဗျာ အိန္ဒိယမှာတော့နယူးဒေလီမြို့တော်ကသမိုင်းဝင်ခံတပ်မှဆန္ဒပြလယ်သမားတွေနဲ့ရဲတွေထိတိုက်ပြန်လည်ဖြစ်ကြလို့လူထုတည်ဆုံပြီး80ခန့်ထဏ်ရပြီးတဲ့နောက်လုံခြုံရေးတွေတင်းကျပ်လိုက်ပါပြီ။နယူးဒေလီမြို့တော်ကရက်ဖို့ကောခံတပ်နီမှာစစ်ပြေးကဏ္ဍပြုပြင်ပြောင်းလဲရေးပေါ်ဆက်ဆန္ဒပြနေကြတဲ့ထောင်ပေါင်းချီတဲ့လယ်သမားတွေနဲ့ရဲတပ်ဖွဲ့ကြားမနေ့ကထိတိုက်ဖြစ်ပြီးနောက်ရာဂနန်းတွေနဲ့ချီတဲ့ရဲတွေကိုအဆောင်ချထားလိုက်ပါပြီ။အစိုးရရဲ့စိုက်ပျိုးရေးပြည်ပြင်ပြောင်းလဲမှုဟာအကြီးစားပုဂ္ဂလိကဝယ်ယူသူတွေအတွက်သာအကျိုးဖြစ်စေပြီးစိုက်ပျိုးသူတောင်သူတွေထိခိုက်နစ်နာကြရမယ်ဆိုကလယ်သမားတွေကအခုလိုဇက်တိုက်ဆန္ဒပြလာနေတာပါလယ်သမားအဖွဲ့အစည်းရဲ့ထေရီတွင်မှု SS ဘန်တရာကတော့ဆန္ဒပြသူတချို့အခုလိုအကြမ်းဖက်မှုတွေလုပ်ခဲ့တဲ့အတွက်ဆန့်ကျင်တယ်လို့ပြောပါတယ
်လာလ်ကလေးပေဂျိုဘီဟင်ဆက်ဂတ်နိုင်ဟွင်
အခုလိုအခုခံတဲ့ညီမအကျန်းဖက်ခဲတာနဲ့အနီးရောင်လန်းလွှင့်ထားတာတွေကိုကျွန်တော်တို့မထောက်ခံပါဘူးဆန့်ကျင်ရှုတ်ချပါတယ်ဒါကကျွန်တော်တို့အစီအစဉ်မဟုတ်ပါဘူးဒီနေရာကတိုင်းပြည်ရဲ့အထိတ်မှန်နေရာမျိုးအခုလိုကိစ္စမျိုးကမဖြစ်သင့်ပါဘူးအခုဒီမှာဘာပဲဖြစ်ခဲ့ဖြစ်ခဲ့ကျွန်တော်တို့လှုပ်ရှားမှုတစ်ခုလုံးကိုထိခိုက်ပါတယ်အဲ့ဒီလိုခံစားရပါတယ်နောင်တရနေပါတယ်လို့ပြောသွားတာပါမနေ့ကအိန္ဒိယနိုင်ငံတော်ထူထောင်တဲ့အခမ်းအနားနဲ့တိုက်ဆိုင်နေချင်းဝန်ကြီးချုပ်နရန္ဒရာမွန်တီမေဂွန်ပြောတဲ့အခုနေရာအထိဆန္ဒပြသူတချို့လမ်းခွဲထွက်သွားပြီးသမိုင်းဝင်ခံတဲ့ရဲ့အပြင်းအထန်ကိုဖျက်ဆီးတာအနည်းရောလမ်းတွေလွှင့်ထူတာရဲတွေနဲ့ထိတိုက်တွေ့တာတွေဖြစ်ခဲ့ပါတယ်ဘောလုံးရပိုင်းတဲ့ရင်တွေကိုကိုချောသိန်းနဲ့ကျွန်တော်ဝင်းဝင်းကြောက်ပြခဲ့တာပါအခုချိန်ကစပြီးVO ရဲ့စိတ်ဝင်စားစရာသတင်းပေးပို့ချက်နဲ့ပတ်စင်ကဏ္ဍတွေကိုနားဆင်ရတော့မှာပါခင
်ဗျာမြန်မာနိုင်ငံမှာပထမဆုံးအကြိမ်ဖြစ်ကိုဗစ်ရောဂါကာဝေးဆေးစတင်ထိုးနှံရမှာယောဂတိုက်ခိုက်ရေးရှီတန်းကပါဝင်နေကြတဲ့ကျန်းမာရေးဝန်ထမ်းတွေနဲ့စေတနာရှင်လောကပီးတွေပါဝင်ခဲ့ကြတဲ့အကြောင်းပြောပြပါမယ်ကျမကတော့စုစုပါဒီနေ့နဲ့တိုင်းအသီးသီးကကျန်းမာရေးဝန်ထမ်းတွေနဲ့စေတနာရှင်ဝန်ထမ်းတွေကိုကိုဗစ်ရောဂါကာဝေးဆေးပထမဆုံးအကြိမ်စတင်ထိုးနှံပေးနေတာပါယောဂကူးစက်ခံရသူအများဆုံးရှိနေတဲ့ရန်ကုန်တိုင်းအတွင်းမှာတော့ကိုဗစ်ရောဂါကာဝေးဆေးထိုးနှံတာကိုရန်ကုန်ပြည်သူစီရင်ကြီးနဲ့အီယာဝရီကိုဗစ်စင်တာမှစတင်ခဲ့ပါတယ်။ရန်ကုန်မှာပထမဆုံးကာဝေးဆေးထိုးခံရသူတွေထဲမှာအသက်58နှစ်အရွယ်ရန်ကုန်ပြည်သူစီရင်ကြီးကသူနာပြုတ်ဆရာမကြီးဒေါ်သက်သက်သိန်းနဲ့တူအပါဝင်ဖြစ်ပါတယ်။
ကျွန်မအရန်ပြောပါတယ်ဒီစေစကျင်ထိုးတဲ့အစမှာကျမတို့စေယုံမှာကျမပထမဦးဆုံးထိုးရတဲ့အတွက်လည်းဂုဏ်ယူပါတယ်နိုင်ငံတော်ပေါ့နော်ဒီစေထိုးဖို့အတွက်စီစဉ်မိတဲ့လူကြီးအားလုံးကိုလည်းစေတုအများကြီးပြင်ပါတယ
်ပထမဆုံးကာကွယ်ဆေးထိုးခံခဲ့သူနောက်တော်ဦးဖြစ်တဲ့ရန်ကုန်စေယုံကြီးယောဂရှာဖွေရေးဌာနကပမောက္ခဒေါက်တာမျိုးသက်တင်ကလည်းကာကွယ်ဆေးထိုးတဲ့အစီအစဉ်တွေကြောင့်ကာယောဂကိုကျော်လာနိုင်မှုမျှော်လင့်နေပါတယ
်တို့ဒီစေစီကတော့ကျမ်းမာဝန်ထမ်းတွေကတော့စာထိုးတာပေါ့နော်တကယ်တော့တပီလုံးထိုးနိုင်ရင်တော့ကျွန်တော်ဒီကိုဗစ်ရောဂါသုံးရနေမှာကျွန်တော်တို့ကြော်လွန်နိုင်မယ်လို့ယူဆတာပေါ့တော့
ဒီနေ့ကာဝေးဆေးထိုးတဲ့အစီအစဉ်မှာတော့ယောဂါကာကွယ်နိုင်စွမ်း90ရာခိုင်နှုန်းထိရောက်မှုရှိတယ်လို့ဆိုထားတယ်အိန္ဒိယနိုင်ငံထုတ်ကိုဗစ်ရှိကိုအသုံးပြုနေရပါအိန္ဒိယနိုင်ငံကလက်ဆောင်ဖြစ်ပေးထားပြီးပြီးခဲ့တဲ့သတင်းပတ်ထဲမှာပဲရောက်လာတဲ့ထိုးဆေးသက်တမ်းခွဲကိုတော့ရန်ကုန်တိုင်းအပါဝင်နိုင်ငံအဝန်ကချမ်းမာရေးဝန်ထမ်းတွေအတွက်အဓိကသုံးစွဲဖို့စီစဉ်ထားတယ်လို့လည်းရန်ကုန်တိုင်းချမ်းမာရေးဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာထွန်းမြင့်ကပြောပါတယ်
ကျွန်တော်တို့ရန်ကုန်တိုင်းထဲမှာဆိုလို့ရှိရင်တော့ကျွန်တော်တို့ကပြည်သူ့ကျမကြီးဝန်ထမ်းက8000ကျော်ဝန်းကျင်ရှိပါတယ်။8000ကျော်ကျွန်တော်တို့ရန်ကုန်တိုင်းအောက်ကနော်ကျွန်တော်ရန်ကုန်တိုင်းအောက်။နောက်ဘိုးအဆင့်နဲ့တခြားဌာနတွေလည်းကျွန်တော်တို့ကဆောင်ပြီးဆောင်ရွက်ပေးရတာရှိပါတယ်။အဲဒါတော့တိုင်းရင်းစီပညာဦးစီးဌာနတို့အားကစားနဲ့ကာယပညာဦးစီးဌာနဘက်ကစီတုကေတနာဦးစီးဌာနလူနာတပ်ဖွဲ့ဌာနဒီဌာနတွေလည်းပဲရှိပါတယ်။ဒီဌာနတွေလည်းကျွန်တော်တို့ဦးဆောင်ဆောင်ရွက်ပေးပါတယ်။ဒါဒီနဲ့ဆိုလို့ရှိရင်အားလုံးကျွန်တော်တို့ကဒီတတုံမှာကျမကြီးဝန်တာ2500တောင်းဝင်းကြီးပေါ့ကျွန်တော်တို့ခုခုအစင်းချင်းဖြစ်ပါတယ်ကျွန်တော်တို့ရဲ့ရုံမှလည်းပဲကာဝေးဈေးကြီးကျွန်တော်တို့အပြည့်ဝရောက်နေပါပြီ
ယောဂကာဝေးဆေးစတင်ထိုးနှံတဲ့အစီအစဉ်ကိုတော့ယောဂကုသမှုတွေများတဲ့ရန်ကုန်ရခိုင်ပြည်နယ်နဲ့အစိုးရရုံဆိုင်ရာနေပြီးတော့အပါအဝင်နိုင်ငံအဝန်မှစတင်နေပြီဖြစ်ပေမဲ့ယောဂအန္တရာယ်ကိုဆက်လက်တတိထားဖို့လေဒီနေ့ပဲကာဝေးဆေးထိုးခံခဲ့တဲ့ရန်ကုန်မြို့အေယာဝတီကိုဗစ်စင်တာကစီစဉ်နာရှင်လောဝါပြီးကိုခန့်ကိုကူကတိုက်တွန်းထားပါတယ
်။ဘာကြီးလဲကာဝေးဆေးရပြီဆိုမှလည်းအဲ့လိုမတ်ဆက်ပါပေါ့ကာဝေးဆေးရအကုန်လုံးအချိန်နဲ့ပြီးပြီးအားလုံးထိုးရမှာပါဟုတ်အခုမတ်ဆက်ပြီးတော့လက်ရှိရောတိထားအိမ်မှာပဲနေကြပါလို့တိုက်တွန်းနေပါတယ်ဟုတ
်ကာဝေးဆေးထိုးခံပြီးတဲ့သူတွေကိုယ်တိုင်လည်းကံယောဂဆိုင်ရာလက်ညွန်ချက်တွေကိုမပြတ်မကွက်လိုက်နိုင်ဘူးလို့လည်းအေယာဝတီကိုဗစ်စင်တာမှလောဝါပြီးနေတဲ့သူနာပြုတော်စုထိုင်ထက်ကပြောပါတယ်
ကောက်ဝဲသေးထိုးပြီးလဲပေါ့ပေါ့ဆက်ဆက်နေကြပါနဲ့လို့ဒီလိုပဲမက်ဆက်ပြီးတော့ပဲနေပါလို့ကျမကြီးဌာနနေပြီးလေထုတ်ကန်ထားတဲ့အတိုင်းပဲနေပါလို့စိတ်ထိုးပြီးကောက်ဝဲသေးထိုးပြီးဆိုပြီးတော့လဲအဲ့လိုပေါ့ပေါ့ဆက်ဆက်နေနေပါနဲ့လို့အဲ့ဒါပြောချင
်ကိုဗစ်ရောဂါကာကွယ်ဆေးစထုတ်ပေးနေချိန်မှာပဲမြန်မာနိုင်ငံမှာရောဂါကူးစက်မှုတွေလည်းရှိနေသေးဖြစ်ပါတယ်။ကျန်းမာရေးနဲ့အောက်ဆောင်ကြီးဌာနရဲ့ဇန်နဝါရီလ26ရက်နေ့အထိထုတ်ပြန်ထားတဲ့စာရင်းအရကာယရောဂါကြောင့်သေဆုံးသူ3000ကျော်နဲ့ကူးစက်ခံရသူအတူပြုလူနာပေါင်းက33,800ကျော်ရှိနေပါတယ်ရှင်။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။
ဒါဒီဒါရီမှာဒေတာကန်ဒီမျက်နှာဆုံးရှုံးမှုတွေကြုံရှားနိုင်တာကြောင့်လက်ရှိရေးဆွဲနေတဲ့အမျိုးသားမျိုးရာဥပဒေအတွက်ကိုရပ်ဆိုင်းထားဖို့တောင်သူလယ်သမားကိုစားပြုရပ်ဘက်ဖွဲ့တွေကတိုက်တွန်းလိုက်တဲ့အကြောင်းတင်ပြပေးမှာပါ။ကျွန်တော်ကတော့ဇော်ထက်ပါ။အမျိုးသားမျိုးရာအသုံးချရေးမူဝါဒကိုအခြေခံပြီးမျိုးရာဥပဒေအတွက်ကို2022ခုနှစ်ထဲမှာအပြီးရေးဆွဲသွားမယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရဲ့ပြီးခဲ့တဲ့အစိုးရတက်တန်းအတွင်းကြေညာခဲ့ပေမယ့်လုပ်ငန်းအသိစိတ်တိကျဖော်ပြမှုမရှိရာအရက်ဘက်အဖွဲ့တွေရဲ့အခမ်းကဏ္ဍကိုရှင်းရှင်းလင်းလင်းမဖော်ပြတာတွေအပေါ်တိုင်းရင်းသားလူမျိုးစုတွေကထောက်ပြလိုက်တာပါ။မျိုးရာမူဝါဒကိုသက်ဆိုင်ရာပြည်နယ်တွေကသာရေးဆွဲသင့်ပြီးဒီလိုရေးဆွဲရမှာရက်ဘက်အဖွဲ့တွေရဲ့ပူးပေါင်းပါဝင်မှုလို့ကြောင်းနဲ့ဗဟုချုပ်ကိုင်မှုကိုပိုပြီးအားပေးနေတဲ့မျိုးရာဥပဒေဖြစ်တဲ့အတွက်ဒီဥပဒေရေးဆွဲရကို NLD အစိုးရတက်တန်းမှာရက်ဆိုင်ထားဖို့တောင်းဆိုရတာဖြစ်ကြောင်းတိုင်းရင်းသားမျိုးရာကွန်ရက်ပြောရေးဆိုခွင့်ရှိသူဦးအောင်လက်က VOA ကိုပြောပါတယ်
ကောင်းနေတာကဖက်ဒရယ်စုဆောင်သူဖြစ်နေတယ်။ကိုမြာမူဝါဒတွေရေးဆွဲနေတာကပိုကအကြီးကဲတိုင်းနေတယ်။အခုရေးဆွဲနေတဲ့မြာမူဝါဒတွေ2008အခြေခံဥပဒေကစင်တက်လာတာဖြစ်နေတယ်။ရေးဆွဲခဲ့တဲ့မြာမူဝါဒနဲ့ဒီဒီအခြေအနေနဲ့ကိုယ်လည်းရှိတယ်။ဘူချုပ်ကဲမှုကိုဘူမူကိုအားပေးနေတဲ့မြာမူဝါဒတွေဖြစ်နေတယ်။ဒါကြောင့်ကျွန်တော်တို့ဟိုကန့်ကွက်ရတာဖြစ်တယ်။
ဖက်ဒရယ်စနစ်ကိုသွားနိုင်မယ်လေယာဉ်မြင်တဲ့ရိုးရာဒလေအတိုင်းမြေယာစီမံခန့်ခွဲရေးရဖို့လှုံ့ဆော်တာကအုပ်ချုပ်ရေးပိုင်းကိုပို့ပြီးအကျိုးရှိလိမ့်မယ်လို့တောင်သူလယ်သမားအဖွဲ့တွေတဘာဝပတ်ဝန်းကျင်နဲ့မြေယာအဖွဲ့အစည်း16ခုကသူတို့ရဲ့သဘောထားကိုဇန်နဝါရီ28ရက်ဗိုလ်တော်ဦးနေ့မှာပူးတွဲထုတ်ပြန်ထားတာပါ။တောင်သူလယ်သမားတွေကိုအခြေပြုရဲ့မြေယာဥပဒေမျိုးသားဖြစ်တဲ့တယ်လို့လည်းတိုင်းရင်းသားမြေယာကွန်ရက်ကဦးအောင်လက်ကပြောပါတယ်။ငယ်ငယ်ရေးစတ
ာကလည်းမြေယာပေါ်မှာစီစဉ်ပြီးမှလုပ်ကြည့်တာပဲ။ဒါကြောင့်မို့မြေယာဥပဒေရေးဆွဲတဲ့နေရာမှာဒီမနက်ကမှ9500ခန်းလုံးရှိတော့တောင်သူလေသမားကိုသူ့ရဲ့ဘဝကိုအတိအကျကြည့်ပြီးမှရေးဆွဲတာကသူမှမှန်ကန်စီရော်တဲ့မြေယာမူဝါဒဖြစ်မယ်လို့ယူနေတယ်
။လေယာဉ်မြေဥပဒေနဲ့2018နှစ်ကုန်ပိုင်းကပြဌာန်းလိုက်တဲ့မြေလွတ်မြေလည်မြေရိုင်းဥပဒေတွေကြောင်းတိုက်ပွဲဆောင်ရသူတွေပြပအလုံးထွက်လုပ်သူတွေမြေယာဆုံးရှုံးမှုတွေရှိလာနိုင်တယ်လို့လဲမြေယာအခွင့်အရေးလှုပ်ရှားသူတွေကပြောပါတယ်။အစိုးရရဲ့တရားဝင်ထုတ်ပြန်ထားတဲ့စာရင်းတွေအရမြေလွတ်မြေလတ်မြေရိုင်းဧက54တန်းကျော်ရှိပါတယ်။ဘိုးဘွားစင်စပ်ပိုင်လာရေးမြေတွေဆုံးရှုံးကြလို့လူအခွင့်အရေးလှုပ်ရှားသူတွေနဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝန်ကလည်းစိုးရိမ်တဲ့သဘောထားတွေပြောဆိုထားကြတာပါ1948ဖွဲ့စည်းပုံအခြေခံဥပဒေအရတိုင်းရင်းသားတွေဟာအခွင့်အရေးတန်းတူရတယ်လို့လူအခွင့်အရေးရှိနေတော်ဦးဖြစ်သူတရားလွှတ်တော်ရှိနေဦးကြည်မြင့်ကအခုလိုသုံးသပ်ပါတယ်
။ရှင်းရှင်းပြောရရင်တော့ပြည်နယ်ဒီမှာကိုယ်ကိုယ်စီယူရှင်းတဲ့ကိုဖက်ဒရယ်ဒီမိုကရေစီနိုင်ငံကိုတခြားပါ။ပြီးတော့မှကျွန်တော်ပြည်တော်စုနဲ့ပေါင်းစည်းရမှာလေ။အဲ့လိုမဟုတ်ဘဲနဲ့ပြည်တော်စုဟာကြီးပဲအကုန်ချပေးပြီးတော့ဆရာနဲ့တပည့်ဟလာအဲခုနပြောလေအပေါ်နဲ့လဲဝေခံပေါ့ဗျာအဲ့ဒီလိုဟာမျိုးကတော့အဆုံးသတ်တယ်နီးเนาะအတင်းလုတ်တဲ့ခါမျိုးတော့ကျွန်တော်လက်မခံပါဘူးเนาะအဲ့ဒါတော့အတိကျပါပဲเนา
ะအစိုးရအနေနဲ့ရှုပ်ထွေးလိုက်မြေယာဥပဒေအသက်ကိုပြန်ပြီးသုံးသပ်တဲ့နေရာမှာလူမျိုးစုတွေတောင်သူလယ်သမားတွေနဲ့လူတို့ရဲ့အကြံပေးချက်ကိုယူပြီးမှအတိပေးလှုပ်ရှားမှုတွေလုံးတင်ကြောင်းလဲလူအခွင့်ရေးစောင့်ကြည့်ရဲ့အဖွဲ့တွေကထောက်ပြထားပါတယ်ခင်ဗျာကျွန်တော်ကတော့ဇော်ထက်ပါရန်ကုန်ကနေတင်ပြပို့ထားတာပါ
မာချူအနဲ့မြောက်ပိုင်းမှာပဲတိုင်းရင်းသားလက်နက်ကင်လေးဘွဲတို့ဆွေးနွေးမဲ့အစီအစဉ်ဟာတွေ့ဆုံမဲ့နေရာအတွက်သဘောတူညီချက်မရသေးတာကြောင့်စီစဉ်ထားတဲ့အတိုင်းဒီလာထဲမှာတွေ့ဆုံနိုင်မဲ့အလားအလာမရှိတော့တဲ့အကြောင်းတင်ပြပါမယ်။ကျွန်တော်မိုးစောပါ မြောက်ပိုင်းမှာမိတ်၄ဘွဲ့ဖြစ်တဲ့ KIA ကချင် TNLA တအမ်းပလောင် MNDA ကိုကန်နဲ့ AA ရခိုင်လက်နက်ကိုင်အဖွဲ့တွေနဲ့မြန်မာအစိုးရကိုယ်စားလှယ်တွေကချင်ပြည်နယ်မြစ်တီနားမြို့ဒါမမုတ်ရှမ်းပြည်နယ်ကျိုင်းတုံမြို့မှာဒီလဒုတိယပတ်လောက်တွေ့ဆုံဖို့ကမ်းလှမ်းထားပေမဲ့သဘောတူညီချက်မရသေးပဲဖြစ်နေတာပါမြန်မာအစိုးရဘက်ကတွဲဆုံဖို့ကမ်းလှမ်းထားတဲ့ဒေသတွေမှာကိုဗစ်ကာယောဂါကူးစက်မှုတွေကြောင့်အခက်အခဲရှိနေကြောင်းလည်းကချင်လွတ်လပ်ရေးတပ်မတော် KIA ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးက VOA ကိုပြောပါတယ
်ကိုလိုဆယ်မှာကချင်ပြည်နယ်မှာဒီကိုဗစ်ယောဂါကူးစက်မှုဟာလည်းတော်တော်လေးဆူဆူဝါးဝါးဖြစ်နေတယ်ဒါကြောင့်အဲ့ဒီမကျင်းနာဆိုတာလည်းတတ်မှတ်လို့အခက်အခဲရှိတယ်ကျိုင်းပုံမှာလည်းပဲဝဒေသတို့မိုင်းလားဒေသတို့မှာကိုယ်စမကတော့ဖြစ်နေတယ်အကြောင်းတော်ရက်လာရက်ကစ္စကအစပေါ့ဒိုက်စုံကလည်းခက်ခဲရှိတယ်အဲ့ဒါကြောင့်နေရာတတ်မှတ်တာဟာတော့ခက်ခဲရှိနေလို့ဇန်နဝါရီလမှာတွေ့ဆုံဖို့ဆိုတဲ့ဟာတော့မဖြစ်သေးတဲ့အနေအထားဖြစ်ပါတယ်အခုလိုလိုဆီကျွန်တော်တို့မြောက်ပိုင်းမဟာမိတ်လေးဖွဲ့တရားဆွေးနွေးနေတုံးပဲဖြစ်ပါတယ
်တွေ့ဆုံဆွေးနွေးမဲ့နေရာရွေးချယ်ရမှာမဟာမိတ်လေးဖွဲ့ကြားညှိနှိုင်းပြီးတဲ့အခါအစိုးရကိုယ်စားလှယ်တွေနဲ့ပြန်လည်ညှိနှိုင်းဖို့လိုအပ်လိမ့်မယ်လို့လည်းပြောပါတယ်ကချင်ပြည်နယ်မှာတော့ကိုဗစ်ကူးစက်လူနာ930ကျော်ရှိပြီးဒီလ26ရက်နေ့ညနေပိုင်းမှာတော့ကူးစက်လူနာ17ယောက်ထပ်တိုးခဲ့သလိုဝဒေသမှာတော့ကူးစက်လူနာ304ယောက်ရှိရမှာဒီလ25ရက်နေ့မှာထပ်တိုးလူနာ1ယောက်ရှိကြောင်းသတင်းထုတ်ပြန်ထားပါတယ်မိုင်းလာဒေသမှာတော့ကိုဗစ်ရောဂါကူးစက်မှုကိုထိန်းချုပ်နိုင်တာကြောင့်ဒီလ23ရက်နေ့ကစတင်ပြီးအသွားအလာကန့်သတ်တာတွေကိုစတင်ဖြေလျှော့ထားပါတယ်အစိုးရငြိမ်းချမ်းရေးကော်မရှင်ရဲ့အကြံပေးအဖွဲ့ဝင်ဦးလာမောင်ရွှေကတော့အစိုးရဘက်ကကမ်းလှမ်းထားတဲ့နေရာတွေမှာကျင်းပမယ်ဆိုရင်ဖြစ်နိုင်ကြောင်းပြောပါတယ်
။ကျွန်တော်တို့ဘက်ကလည်းဒီအခြားနေရာတွေကဘယ်လိုဆက်မှာဟိုဘာလဲဒီလိုဘာလဲဆိုသိချင်တယ်ကျွန်တော်တို့ကလည်းတွားလာတာဖြစ်မှာလဲစိုးရတာပေါ့။ဒါနဲ့အခုတနင်္ဂနွေမှာကိုယ်ကြည့်ကြပါတော့။ခဏညင်းနာဆိုတာကတော့မဲတော့ပါဘူး။ဒီအတိုင်းဒီကညင်းနာအားလုံးကကြည့်ပါတော့ပါဘူး။အဲဒါလေးအောင်လို့တော့ကျွန်တော်ကတော့ရောက်သွားပြီဆိုတော့ဒီလိုပဲပြည်ရတော့လေကိုရှင်းရမယ်တော့ဒါပေမဲ့တော့တစ်ဆက်ကအဖွဲ့ရွေးချယ်တကိစ္စတော့ကျွန်တော်ကပြောလို့မရဘူးကျွန်တော်ဘက်ကတော့ကျွန်မခြေတဲ့ပြင်ချီဒီနေရာကိစ္စတော့ပြည်ကြတော့တော့ဖြစ်တယ်
လာမယ့်ဆွေးနွေးပွဲမှာတော့အစိုးရနဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်တွေအကြားအပြည့်အစုံချုပ်ချုပ်ဆိုရေးကိစ္စကိုအဓိကဆွေးနွေးပြစ်မယ်လို့ခန့်မှန်းထားကြပါတယ်။ဦးလာမောင်ရွှေကတော့သဘောတူညီချက်ရဖို့နှိစက်နေပြီလို့ပြောပါတယ်။
ဒီမှာလာဒီပြတ်တပြတ်ပါတာတို့တနမဒီခတ်တဲ့ရှင်ကိုဆက်ပြီးတော့ပြောပြတယ်တော်တော်ရှိရတယ်ကျွန်တော်တို့အင်အားပစ္စည်းတွေကိုပြန်ပြီးတော့ကျွန်တော်ပို့တယ်လို့ပြောပါတယ်အဲ့တော့အခုအဲ့ဒီကကမဆက်မြတ်ခေးလိုက်လို့ပြန်လဲနေရတာပေါ့သိမကျန်တော့ဘူးလို့ပြောနေတယ်နားလည်တယ်
မြောက်ပိုင်းမှာမိတ်အဖွဲ့ဝင်ဖြစ်တဲ့ AA ရခိုင်လက်နက်ကိုင်အဖွဲ့နဲ့တက်မတော်အကြာရခိုင်ပြည်နယ်ကတိုက်ပွဲတွေကိုတော့ပြီးခဲ့တဲ့နှစ်နိုဝင်ဘာလရွေးကောက်ပွဲနောက်ပိုင်းကလေးကရက်စဲထားနိုင်ခဲ့တာအခုအချိန်ထိဖြစ်ပါတဲ့နိုင်ငံရေးလေးလာတုံ့တက်သူတွေကတော့တမ်ရော်နဲ့အေအေအချာတိုက်ပွဲတွေရက်ဆိုင်နေချိန်မှာငင်းချမ်းရေးဆွေးနွေးပွဲတွေစတင်ဖို့အလားအလာကောင်းတွေရှိနေတယ်လို့ယူဆနေကြပါတဲ့မနေ့ပံကြာတာရင်းနေ့မှာတော့အစိုးရနဲ့အပြည့်အစုံချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့10ဘွဲ့တို့အွန်လိုင်းကနေအလွတ်တဘောဆွေးနွေးဖို့ရှိနေတယ်လို့ဒီရက်ပိုင်းတွေအတွင်းမှာစီးရဲကျင်းမာမှုတွေရှိနေတဲ့ KNU နဲ့လည်းဆွေးနွေးပွဲရှိနေပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလ9ရက်နေ့ကတော့အစိုးရနဲ့အပြည့်အစုံချုပ် NCA ကိုလက်မှတ်ရေးထိုးသေးတဲ့ KNU အမျိုးသားတိုးတက်ရေးပါတီ KNPP တို့အွန်လိုင်းကနေတွေ့ဆုံပြီးငင်းချမ်းရင်းနဲ့ဒေတာဖွံ့ဖြိုးရေးအတွက်ဆွေးနွေးခဲ့ကြပါတယ်။ကျွန်တော်မိုးစော် VOE အတွက်သတင်းပေးပို့တာဖြစ်ပါတယ
်ကလာမလေးရှားနိုင်ငံမှာပြိမိနေသူတွေနဲ့ထိမ့်သိမ့်ခံရတဲ့အကျဉ်းသားတွေပါဝင်မြန်မာနိုင်ငံသားတရားကျော်ဒီကနေ့ပဲနေရပြန်ခွင့်ရခဲ့ကြတဲ့အကြောင်းပြောပြပါမယ်ကျမအေးမှာပါကာယောဂါကာလမလေးရှားနိုင်ငံမှာတောင်တင်နေသူတွေနဲ့ထိမ့်သိမ့်ရေးစခန်းတွေမှာလူရဲစစ်နေတဲ့မြန်မာနိုင်ငံသားတွေကိုတန်ယုံအစီအစဉ်နဲ့နေရပြန်ဖို့နေရာမှာနောက်ထပ်တရားကျော်ပြန်ခွင့်ရခဲ့တာပါ
ဒီကနေ့နေရပြန်ခွင့်ရသူတွေထဲမှာတော့ရက်သားအရွယ်ကလေးတယောက်ပါဝင်ထိတ်သိရစကန်တွေကလူရစီအကျဉ်းသား50နီးပါးပါဝင်ကြောင်းမလေးရှားနိုင်ငံအခြေစိုက်မြန်မာလူမှုကွန်ရက်အသင်းဥက္ကဋ္ဌဦးဆန်းဝင်းကပြောပြပါဗျာ။ဒီနေ့မှာဆိုရင်တော့အကြောင်းမျိုးကြောင့်မလေးရှားနိုင်ငံမှာဖမ်းဆီးထိန်းသိမ်းခံထားတဲ့မြန်မာနိုင်ငံသားပေါ့ဒီအားလုံးမဟုတ်ဆိုရှင်လူ50ခန့်ပြန်သွားပါတယ်။အဲလူ50ခန့်မှ
ဒီကနဲ့မှာပဲမွေးွားတဲ့လူပေါ့လေခလေးသုံးကပါဝဲတယ်တယောက်ကဆိုရင်တော့22ရက်သားပဲရှိပါတယ်ကျန်တဲ့ခလေးက3လတန်နေသားလေးတယောက်ရယ်တလကွယ်သမီးလေးတယောက်ပါပါတယ်ဒါပြင်ဒီခလေးငယ်ပေါ့လေလေးနှစ်သမီးလေးတယောက်လည်းပါပါတယ်အားလုံးစုစုပေါင်းဆိုရင်လူ50ခန့်ဒီနေ့အဲကဲစီးဖလိုက်နဲ့အတူအော်နော်တပါပါတယ်ဗောကံနေရနေပြီးတော့
ကယောဂါတကြောပြန်ကူးစက်မှုတွေကြောင့်မကြသေးခင်ကပဲအရေးပေါ်အခြေအနေကြီးညာထားတဲ့မလေးရှားနိုင်ငံကနေတရားမဝင်နေဆက်ချက်တော်ဝင်ရောက်နေသူတွေကိုတော့ဒီလပိုင်းအတွင်းမှာပဲအာဏာပိုင်တွေကဇက်တိုက်ဆိုသလိုဖမ်းဆီးနေတာပါမကြသေးခင်ရက်တွေကဖမ်းဆီးမှုတွေကြောင့်မလေးရှားနိုင်ငံရောက်မြန်မာနိုင်ငံသားတွေအပါအဝင်နိုင်ငံသားတွေထိုင်းနိုင်ငံနေဆက်ကနေတရားမဝင်ဖျက်ချော်မှုတွေညှော့နှဲထားတယ်လို့လည်းဦးစံဝင်းကပြောပြပါတယ်
အခုဒီဘယံတော့တရားဝင်လမ်းကြောင်းတွေကမလေးရှားနဲ့ထိုင်းနဲ့ဆက်မှာတယ်ဖမ်းဆီးမှုတွေတအားများတဲ့အတွက်ကြောင့်တရားမဝင်လမ်းကြောင်းတန်တာတွေရတယ်ကျော်နေတော့ပါတယ်နောက်တစ်ခုဒီအမီပေါ်ဒီမြန်မာတိုင်းဝန်နဲ့မလေးရှားနိုင်ငံအင်မီဂရေးရှင်းတို့ရဲ့အဲဟိုစားပေါ်ဒီအခုညီပါမှုမှုကြောင့်ဒီမြန်မာပြည်အနေနဲ့ဒီလစ်ဖလိုက်တွေကိုတပတ်ကို၃ချိန်တိုးချက်မယ်ဆိုတော့လူတိုင်းတန်လို့ရတဲ့အနေအထားဖြစ်သွားတယ်နောက်တစ်ခုမလေးရှားအင်မီဂရေးရှင်းကလည်းကျွန်တော်တို့ဒီနှစ်ဇန်နဝါရီကနေပြီးတော့ဇွန်လအထိ6လပိုင်းအထိပေါ်ဒီတန်ကြီးလျှော့ပြီးပြန်ရမယ်ဆိုပြီးသူကနေတော့ဘုရားထုတ်ပြန်ထားတဲ့အတွက်ကြောင့်လူကြီးအားလုံးတန်နေအောင်လို့ကုညီမယ်ဆိုတဲ့အတွက်ကြောင့်အားလုံးကလေရင်နဲ့တံပိုးတွေဖောက်မြောင်းနေပါတယ
်ကိုဗစ်ကရောဂါကြောင့်သေဆုံးသူ900ကူးစက်သူ39,000လောက်ရှိနေတဲ့မလေးရှားနိုင်ငံမှာဒီလအတွင်းနေ့စဉ်လူကြီးထောင်ချီပြီးကရောဂါပိုးကူးစက်နေရမှာအများစုကနိုင်ငံသားလူသမားတွေဖြစ်တယ်လို့ဆိုပါတယ်ဒီလိုကူးစက်မှုတွေအများအပြားဖြစ်နေချိန်မှာမြန်မာနိုင်ငံသားတွေကိုနေရက်ပြန်ပို့နေတာဖြစ်ပါတယ်ကျမမအေးမှ VOA အတွက်သတင်းပေးပို့နေတာဖြစ်ပါတယ
်မင်္ဂလာပါရှင်ဒီမိုကရေစီစနစ်စီကိုတွားရောက်နေတဲ့မြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့နိုင်ငံရေးအနေအထားတွေနဲ့ပတ်သက်ပြီးတော့လေးလာတွေ့ရှိချက်တွေကိုတင်ပြတဲ့တိဖို့အစီအစဉ်နဲ့လက်ရှိနိုင်ငံရေးအခြေအနေကိုသုံးသပ်တဲ့မျက်မှောက်ရေးရာဆွေးနွေးခန်းအစီအစဉ်တွေကို VOA ရုပ်သံစီစဉ်တွေမှာထုတ်လည်ပေးနေပါတယ်။မြန်မာနိုင်ငံဒေသအသီးသီးမှာကြုံတွေ့နေရတဲ့လူ့အခွင့်အရေးငြိမ်းချမ်းရေးနိုင်ငံရေးဒီလိုအကြောင်းအရာမျိုးစုံနဲ့ပတ်သက်ပြီးတော့လူထုအနေနဲ့ဘာတွေသိထားသင့်ပါလဲ။လက်တွေ့ဖြစ်ပေါ်ကြုံတွေ့နေရတဲ့အခြေအနေကိုဆွေးနွေးတင်ပြထားပါတယ်။ဒီစီစဉ်လေးကို VOA မြန်မာပိုင်းစနေည TV Magazine စီစဉ်မှာအပတ်စဉ်တစ်လစီတင်ပြပေးနေပါတယ်။ရုပ်မြင်သံကြားနဲ့ DVB ရုပ်သံကထုတ်လွှင့်ပေးတဲ့အပြင် VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့ VOA မြန်မာပိုင်း Facebook စာမျက်နှာတို့မှာလည်းထုတ်လွှင့်ပေးခြင်းနဲ့တကြိုင်နဲ့ကြည့်ရှုနိုင်တာဖြစ်ပါလိမ့်။ဒီစီစဉ်ကိုစနေညနဲ့တနင်္ဂနွေနေ့နဲ့ Radio စီစဉ်တွေကနေလည်းထုတ်လွှင့်ပေးနေပါတယ်။ VOA စီစဉ်လေးကိုကြည့်ရှုကြတဲ့ပရိသတ်အားလုံးကိုထူးထူးကျေးဇူးတင်ပါတယ်ရှင်။
ဗြိတိန်သမ္မတဂျိုဘိုင်ဒန်နာမည်စင်တင်သွင်းထားတဲ့အန်တိုနီဘလင်ကင်ကိုနိုင်ငံခြားရေးဝန်ကြီးဌာနကဦးဆောင်ဖို့အမေရိကန်အထက်လွှတ်တော်ကအင်္ဂါနေ့မှအတည်ပြုလိုက်ပါပြီ။အမေရိကန်ထိပ်တန်းသံတမန်တဦးနဲ့ကမ္ဘာတဝန်စိန်ခေါ်ချက်အတော်များများနဲ့မစ္စတာဘလင်ကင်ညင်ဆိုင်ရတော့မှာပါ။ကက်သရင်းဂျစ်ပစန်ရဲ့သတင်းလောက်ကိုကျွန်မနောက်လောက်ဆက်ပြီးတင်ပြသွားပါမယ်။အန်တိုနီဘလင်ကင်ဟာအမေရိကန်ပြည်ထောင်စုရဲ့81ရောင်းမြောက်နိုင်ငံခြားရေးဝန်ကြီးဖြစ်လာပါပြီ။၆ခါမဲ98မဲကန့်ကွက်မဲ22မဲနဲ့အထက်လွှတ်တော်မှာအင်္ဂါနေ့ကအတည်ပြုခဲ့တာပါအမေရိကန်သားပဒနာဆိုရဲထရမ့်အစိုးရအဖွဲ့ရဲ့နိုင်ငံခြားရေးမူဝါဒတွေကိုပြောင်းလဲသွားစေမဲ့မစ္စတာဘလင်ကင်ကိုဒီမိုကရက်အတော်များများကကြိုဆိုကြပါတယ်အထက်လွှတ်တော်လူများစုခေါင်းဆောင်ချက်ရှူမာကတော့အခုလိုပြောပါတယ
် Mr. Blinken is just the right person to rebuild and reassert
Mr. Blinken ဟာကမ္ဘာစင်မြင့်ပေါ်မှာအမေရိကန်အမျိုးသားလုံခြုံရေးဆိုင်ရာအခွင့်အာဏာတွေကိုကျင်းပပြန်လည်တည်ဆောက်ပေးနိုင်မဲ့တင့်တော်တဲ့သူတစ်ယောက်ဖြစ်ပါတယ်တန်တမန်ရေးဆိုတဲ့အမေရိကန်ပြည်ထောင်စုရဲ့ပထမဆုံးဩဇာအာဏာကိုပြန်တည်ဆောက်မဲ့သူလည်းဖြစ်ပါတယ
်ဘလင်ကင်ဟာအထက်လွှတ်တော်မှာလည်းအတွေ့အကြုံရှိသူဖြစ်သလိုအိုဘားမားအစိုးရလက်ထက်ကလက်ထောက်နိုင်ငံခြားရေးဝန်ကြီးအဖြစ်နဲ့ပါတာဝန်ထမ်းဆောင်ခဲ့သူဖြစ်ပြီးနိုင်ငံခြားရေးမူဝါဒမှာဆယ်စုနှစ်နဲ့ချီအတွေ့အကြုံရှိသူဖြစ်ပါတယ်တချို့ Republican တွေကတော့ Mr. Blinken ရဲ့အတွေ့အကြုံတွေကိုကြည့်ရင် American နိုင်ငံခြားရေးမူဝါဒတွေပုံနေမြဲကြားနေမြဲအတိုင်းဖြစ်နေအောင်ပါပဲဆိုပြီးတော့ပြောကြပါတယ် Republican ထက်လွတ်တော်အမတ် Ron Paul ကအခုလိုပြောပါတယ်
။ Mr. Blinken has been a full-throated advocate
အရှိလေပိုင်းဒေတာကိုစည်ရရနှစ်ပေါင်း20ကြာဝင်ရောက်ဆက်ဖက်မှုတွေကို Mr. Blinken ကအပြည့်အဝထောက်ခံနေသူဖြစ်ပါတယ်။သူ့လက်ထံမှာမူဝါဒသစ်တွေပေါ်ထွက်လာနိုင်မယ်လို့ထင်မှားပါလိမ့်မယ်။အဲ့ဒီလိုမူဝါဒမျိုးတွေပဲထပ်တွေ့ကြရမှာပါ။
Republican တချို့ကသူ့ကိုထောက်ခံကြပဲမလဲ Iran nuclear သဘောတူညီချက်နဲ့ပတ်သက်လို့အစိုးရတည့်ရချင်းကမှုကိုလက်မခံပါဘူး Republican အထက်လွှတ်တော်အမ Jim Risch ကအခုလိုပြောပါတယ
် The JCPOA was a colossal failure
JCPOA Iran သဘောတူညီချက်ဆိုတာကတည်တည်မမကျရှုံးမှုပါပဲအမေရိကန်နိုင်ငံသားရဲ့မူဝါဒတွေအမှန်တကယ်မှားယွင်းနေတာပါ Mr. Blinken နဲ့ပြောကြည့်တော့ဒီအမြင်ကိုသူပြောမသွားပါဘူးဒါပေမဲ့ Mr. Blinken ဟာသမရရဲ့လုပ်ငန်းတွေအကောင့်တွေဖော်ဆောင်ရွက်ပြီး JCPOA စာချုပ်တဲကိုပြန်ဝင်မယ်ဆိုတာထင်ရှားပါတယ
်အတီးပြုတ်ခန့်ထားနိုင်ရင်ပြီးခဲ့တဲ့တစ်ပတ်လွှတ်တော်ရှေ့လိုက်ရောက်ထွက်ဆိုရမှာတော့သူ့အနေနဲ့အစိုးရအဆုံးကိစ္စကအမေရိကန်တရုတ်ဆက်ဆံရေးဖြစ်တယ်လို့ Blinken ကအခုလိုပြောပါတယ
် We have to start by approaching China from a position of strength.
ဒီနေ့ငါဆက်ဆံတဲ့အခါကိုယ်ရင်အားရှိတဲ့ဘက်ကနေစတင်ချင်းကမှာဖြစ်ပါတယ်။အားနည်းလို့မရပါဘူး။ဒီငောင်းကတော့အကောင်းကောင်းနဲ့ကျွန်တော်တို့လုံနေတာရှိနေတယ်။မာမိတ်တွေနဲ့အတူတူလောက်ကိုင်းတဲ့အခါမှာလည်းသူတို့ကိုတိုက်ခါချနေရမျိုးလုပ်လို့မဖြစ်ပါဘူး။ဒါတွေကတရုတ်နိုင်ငံနဲ့ဆက်ဆံတဲ့နေရာမှာအမေရိကန်ရဲ့အင်အားလည်းဖြစ်ပါတယ
်။ Mr. Blinken အနေနဲ့နိုင်ငံခြားရေးဌာနရဲ့အခမ်းအနားမြင့်တင်လာအောင်အတော်လုပ်ရလိမ့်မယ်လို့ကြွမ်းကျင်သူတွေကမြင်ပါတယ်။အမေရိကန်ရဲ့နိုင်ငံခြားရေးမူဝါဒတွေကဘာတဝံအကောင့်ထဲဖော်တဲ့နေရာမှာပင်တဂွန်စစ်ထနာချုပ်နဲ့အမေရိကန်စစ်ဖက်ထက်နိုင်ငံခြားရေးဌာနကနောက်တန်းရောက်နေတဲ့ဆိုပြီးတန်တမာအတိုင်းအဝိုင်းကခန်းစားနေကြတာဖြစ်တယ်လို့မိုက်ပွန်ပီယို Rex Tillerson နဲ့သမ္မတဟောင်းထရမ့်လက်ထက်လေးနှစ်တာကာလမှာပိုဆိုးလာတယ်လို့ Center for American Progress ကသူသိသည့် Brian Cadill ကတုံ့တပါတယ်လွှတ်တော်ကအတည်ပြုလိုက်ပြီးဖြစ်တဲ့ Mr. Blinken အနေနဲ့လည်းဒီစိန်ခေါ်ချက်တွေကိုရင်ဆိုင်ဖို့အသင့်ဖြစ်နေပါပြီ။ Democrat အထက်လွှတ်တော်အမတ် Bob Menendez ကလည်း Mr. Blinken ဟာစဉ်စားတွေးခေါ်နိုင်သူအမေရိကန်ရင်ဆိုင်နေရတဲ့ခက်ခဲရှုပ်ထွေးလာတဲ့ကိစ္စတွေကိုကင်တွယ်ဖို့ဆန္ဒရှိသူဖြစ်ပြီးလွှတ်တော်နဲ့လက်တွဲလှုပ်ကိုင်မှုကတိပြုသားသူဖြစ်တယ်လို့လည်းပြောပါတယ်။ Mr. Blinken ဟာသမ္မတဘိုင်ဒန်အစိုးရဝန်ကြီးနေရာအတွေ့ပြီးခဲ့တဲ့တစ်ပတ်ကစပြီးလွှတ်တော်ကအတည်ပြုလိုက်တဲ့စတုထမြောက်ပုဂ္ဂိုလ်လည်းဖြစ်ပါတယ်။ကျမနင်္ဂလာပ
ါ VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ် American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ Radio အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိနေပါပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။ VOE မြန်မာပိုင်းအစီအစဉ်တွေကို Washington မြို့တော်ကထုတ်လွှင့်နေတာဖြစ်ပါတယ်။မကြသေးမီကကလာအထိမြန်မာနိုင်ငံငင်းငံရေးဖြစ်စဉ်အတွက်အလားအလာအကောင်းဆုံးဒေသလို့ပြောရမယ့်ကရင်ပြည်နယ်မှာတိုက်ပွဲတွေပြန်လည်ဖြစ်ပွားတဲ့အထိနိုင်ငံရေးမငြိမ်သက်မှုတွေရှိလာနေပါတယ်။ဒီဖြစ်ရပ်တွေရဲ့ဇေယျစကံအမှန်ကဘာလဲ။ဘာကြောင့်ဖြစ်ရသလဲဆိုတာနဲ့ပတ်သက်ပြီးအဲ့ဒီဒေသတွင်းနှစ်ပေါင်းများစွာနေထိုင်လာတဲ့မြန်မာရေးသုံးသပ်သူဂါမနီနဲ့ဒုတိယမြန်မာရေးသုံးသပ်ရဲ့အစီအစဉ်မှာကျွန်တော်ကြိုဆိုတာဆွေးနွေးသုံးသပ်ထားပါတယ်။ပထမဆုံးကျွန်တော်မြင်ချင်တာကတော့မြန်မာနိုင်ငံမှာတိုင်းရင်းသားတွေနဲ့ညီညာရေးအလားအလာကောင်းတဲ့အပြစ်ခတ်ရစရေးသဘောတူညီမှုတွေရကြတဲ့ဆွေအထက်မှာသမတော်နဲ့ KNU ကမှရရှိရတဲ့သဘောတူညီမှုဟာအတက်စရာအကောင်းဆုံးလို့ကျွန်တော်အနေနဲ့အပြင်ကမြင်ရပါတယ်။ထုံးဆောင်နှုတ်ဦးပေါ်လေစစ်တပ်ကြီးကနဲ့ KNU ကြီးကဆိုတာဖလက်တကင်းသိပ်ပုဂ္ဂိုလ်ရရင်းညရတယ်တွေ့ခဲ့ရပါတယ်။ကျွန်တော်အဲ့လိုမြင်ခဲ့တဲ့အမြင်မှန်ပါလားခင်ဗျာ။ဆရာပထမဆုံးအခြေအနေသုံးသပ်ပေးပါ
ဟုတ်ကဲ့အပြင်ပါတော့အဲ့ဒီတိုင်းပါပဲဒါပေမဲ့တကယ်တကယ်အတွင်းကြတော့လေဘာမှစစ်တကသူ့မှာမပြောင်းနိုင်တဲ့ဟာတွေရှိတယ်ဒီလိုမပြောင်းနိုင်တဲ့ mindset တွေကအဲ့လိုမျိုးရှိနေတယ်တကယ်အားလုံးကိုသူကပန်ပေးရအမြင်နဲ့ပဲကြည့်နေတာအဲ့တော့တကယ်အပေါ်ယံတော့သူကလည်းသူ့ဘက်ကလည်းပြပါလေမဒီဘက်ကလည်းခုနကလိုတကယ်လည်းဟိုရေရုံကြီးကြီးနဲ့ပတ်လောက်ကြတာပဲဒါပေမဲ့မဖြစ်ပါဘူးလေအဲ့လို
ဆိုတော့အခု can you နဲ့မြန်မာစစ်တပ်နဲ့ဒီဘက်ကဟာဟိုအပေါ်လာတဲ့တဘောကိုလည်းမူလားအောက်ထင်မှာဆက်ဖြစ်တဲ့သမန်ပฏิပက္ခလောက်ပဲလို့ဆိုရမှာခင်ဗျာ
အောက်ခြေလို့ပြောလို့မရဘူးဗျာဘာလို့ဆိုတာတိုင်မှုအဆင့်ကနေလာတယ်နော်တိုင်မှုဆိုလို့ရှိရင်လည်းသူကကာဆာထားနေတာတခါသေးဆက်ဆက်နေလေအဲ့တော့ကာဆာထားဆိုတာလည်းခုနလိုမျိုးရုပ်မင်းအောင်ဟိုင်းမင်းတောက်လျှောက်ဆက်ဆက်နေတယ်ဆိုတော့ဒါကတော့အောက်ခြေရှိတဲ့ဟာမဟုတ်ဘူးသူတို့အထက်ကကို policy ရှိနေသူတို့ဟိုးငူအတိုင်းပဲအကုန်လုံးဝါမျိုးကြီးဖြတ်သိမ်းကြီးပေါ့နော်ဒါကိုဆက်လုပ်နေတာပဲဖြစ်တယ်
ကျင်းနေတိုက်ပွဲပြန်ဖြစ်ခင်ဒီချေကုတ်ကမှမျိုးစစ်တွေတိချောက်နေတဲ့နေကြာဆောင်တပ် BGF နဲ့သဘောထားကွဲပြီးတော့ BGF ကတပွဲလုံးနှုတ်ထွက်တဲ့ဆရဲသတင်းလိုက်ကြားပါတယ်ဆိုတော့အဲ့ဒီကိစ္စနဲ့ညာဆက်ဆက်နေပါလားဆရာဆက်ဆက်နေရဲ့ထင်ပါလား
အဲ့လာကတော့ဒီလိုတပိုင်းစီပေါ့ဒါမဲ့သူတို့အခြေခံ policy ကတော့ဒီတိုင်းပဲလေရှိသမျှဒီတိုင်းသားအဖွဲ့စည်းတွေအလုံးကိုမယုံကြည်ဘူးသူတို့ကအကုန်လုံးဟိုလုံကြီးအောင်ချင်တယ်သူတို့လက်အောက်ကိုပဲအကုန်လုံးဝင်စီချင်တယ်ပေါ့တကယ်လေ independent ဖြစ်တာမျိုးဆိုလို့ရှိရင်မရဘူးပေါ့ရအဲ့တော့ဒီအခုအဲ့ဒီ Facebook ကိစ္စဆိုလို့ရှိရင်ဒါကြာပြီးလုံနေတာဟုတ်ကတည်းကဦးလေးစီလက်ထက်ကတည်းကလုံနေတာပဲဒါပေမဲ့အခုကျမှလာပြီးတော့သူတို့ကပြဿနာလာရှာတာပေါ့နော်တကယ်တန်ဟိုင်းရေးဆိုရလဲမဟုတ်တော့ဘူးနဲ့ energy ဆိုရအောက်မှာလဲဒီလိုကြီးဖြစ်တယ်ဆိုပြီးတော့ဗောတိုင်းသားတွေကိုလူများတွေကနေမကောင်းမြင်လာအောင်ပေါ့လေဒါလုပ်ရဲဘောလို့ကျွန်တော်တော့အဲ့လိုမြင်နေက
ြတူရောအဲ့ရှေကုတ်ကိုမာစီဝိုင်းလောက်တက်ကြတာမြန်မာစစ်တပ်နဲ့ DKBA တဖြစ်လဲ BGF နဲ့ဝေစားမြစားလုပ်နေကြတယ်လို့သုံးသပ်ကြပါတယ်ဆိုတော့ဒီကိစ္စမှာအဝေးမတက်လို့များအခုခါမှာခွာပြဲသွားသလားဆိုတာလည်းပဲစဉ်းစားကြရရှိမယ်ထင်ပါတယ်ဘယ်လိုသွားပါလဲခင်ဗျာ
အရင်ကတော့အကုန်လုံးကအစီပေးပြီးလုပ်တာပဲတကယ်လည်းဆက်ကြီးတွေပေးရပါတယ်သူတို့အစီကိုတော်ပြီးတော့ကိုတလောကတောင်မှသူတို့ဆက်ကြီးပေးရတာမျိုးအမှတ်မှမှုတွေတောင်ပြက်သွားတာရှိတယ်သူတို့ပြန်ရေးယူလိုက်တာတွေပေါ့အဲ့တော့အရင်ကတော့တစ်ချိန်လုံးဝေစာမြစာလုပ်ခဲ့တာပဲဒါပေမဲ့အခုကျတော့တကယ်အပြောရင်ဒီမှာလည်းဝင်ငွေရလည်းနေသွားတယ်အရင်ကဝင်ငွေရမရတော့ဘူးခုနကကိုဗစ်ကာလနဲ့ဘာနဲ့ဆိုတော့အဲ့ဘာမျိုးတွေဖြစ်သွားတော့အဲ့လိုအကြဖိုက်တဲ့အချိန်မှာအင်းကအိတ်ဖောင်းတော့တမျိုးပေါ့ကွာအိတ်ပိန်သွားတော့တမျိုးဖြစ်ပြီးတော့ဒါမျိုးလည်းဖြစ်နိုင်တယ်လို့ယူဆရပါတယ
်နိုင်ငံတကာကလည်းအထူးသဖြင့်ဒီဘက်ကအမေရိကန်ပါဝင်အနောက်နိုင်ငံတွေအုပ်စုဘက်ကတရုတ်ရဲ့မဟာကနဲစီးပွားရေးညှိနှိုင်းနှံမှုတွေကိုမြန်မာကလက်ခံနေရစစ်တပ်လည်းအပြေအမြောက်လုပ်နေဆိုတော့ဝေဖန်မှုတွေပေါ်ထွက်လာတဲ့အချိန်လည်းဖြစ်ပါတယ်ဆိုတော့ဒီ PR တွေဒီ pressure တွေကိုဘယ်လောက်ထိထက်သွက်ခဲ့ရလို့ထင်ပါလဲဒီစစ်တပ်နဲ့ရွှေကုတ်ကိုကိစ္စခွာပြဲကြတဲ့နေရာမှာ
အခုလရှိတယ်အဒီဒီရှိကုတ်ကိုကြတော့လဲဟိုမှာတိယပန်ယုံတော့ဟိုအောင်တော့ဒီမှာဒါလည်းတိယပါလေဝင်ကြီးပါလေရောဒါသူတို့နဲ့မဆိုင်ဘူးဒါတိယမှာဖီယာဂိုင်းနေပေါ့လေဟို tribe ဆိုတိဂံဂိုင်းနေလည်းမဆိုင်နေသူတို့ရဲ့ဘာ OBR တို့ပါလေတော့ဘာတချောင်းလမ်းတချောင်းတွေနဲ့လည်းမဆိုင်ဘူးဆိုပြီးတော့ပြောသွားတာလေဒါကတော့ဟိုရုပ်မင်းအောင်တို့ကိုလည်းအားပေးအကြောင်းတူဖြစ်သွားတော့ပေါ့တကယ်လည်းဒါကတော့ဟိုတိယပြီးတိယနဲ့မဆိုင်ဘူးပေါ့နော်ဒီကျွန်တော်အပြင်မှာရှိတဲ့ဟိုတရုတ်ကိုနေမီလေးတွေကဘယ်လိုရရှိနေလဲမာဖီးယားဂိုင်းတွေရောဆိုင်တာ
ဆိုတော့ KNU နဲ့အခုဖြစ်နေတဲ့ကိစ္စမှာအရင်တုန်းကထားရှိရတဲ့သဘောထားကနေပြီးတော့အခုလိုရုတ်တရက်ပြောင်းလဲသွားတဲ့အခြေအနေကဘာကြောင့်လို့ထင်ပါလဲဒါလောလောဆယ်လက်တော့အကြောင်းရင်းဘာကြောင့်လို့ဖြစ်မှထင်ပါလဲ
အဲရုတ်တရက်တော့မဟုတ်တာကြာနေကြီးကဖြစ်နေတာတော့ NCA ထိုးပြီးကြတဲ့ရပါလို့ NCA စာချုပ်ထဲမှာဘယ်လိုလိုတွေလာတက်စခန်းကြီးကဘယ်လိုအပြစ်မလုပ်အောင်ဘယ်လိုတွေဟိုရွာတွေကနေရွှေ့ပြရမယ်လို့ပြောခဲ့တာဒီပေါ့ဒါပေမဲ့အဲ့ဒါတွေကိုဒီဘာမှစစ်တပ်ဘက်ကလည်းလိုက်မလုပ်ခိုင်းတဲ့ရွာတွေထဲမှာချထားတယ်တော်ပြီးတော့မလူအပ်တဲ့နဲ့เนาะအဖွဲ့ကြီးရဲ့နေမြေထဲမှာလာပြီးချပြီးလမ်းတွေဖောက်ပါးများများမျိုးတွေလုပ်နေတာအောင်အဲ့တော့ဒါတွေကတော့တောက်လျှောက်ပေါ့လေအဲ့လိုဖြစ်ဖြစ်နေတဲ့ဟာပါပဲတကယ်တော့အခုကဆက်ဖြစ်တာတော့မဟုတ်ပါဘူးဒါပေမဲ့အရင်ကလည်းတက်နိုင်တော့ဖုံးမှုလို့ပြီးရလို့တယ်ကျေယူဆက်ကလည်းဖြစ်နေမဲ့လည်းဆိုတော့လည်းသိမဖို့ဘူးကြာအဲ့လို
ဆိုတော့ဒီကိစ္စကဘယ်လောက်ထိကြီးကြရဆက်ပြီးဖြစ်နိုင်လို့ထင်ပါလဲပြစ်ခတ်စရေသဘောတူညီချက်တွေလုံအောင်ပြည့်ပြည့်သွားတဲ့အထိများကြီးထွားသွားနိုင်ပါသလား
အဲကျွန်တော်ကတော့အဲ့လောက်တော့မဖြစ်နိုင်ဘူးလို့ထင်တယ်ကဘာလို့ဆိုဒီနေ့အချိန်ကလည်းဟို train ကလည်းအဲ့လိုမျိုးချတဲ့ train မဟုတ်တော့ဘူးအဲ့တော့ပြန်တော့အချိန်ပြန်လုပ်မယ်လို့တော့ထင်တယ်ဒါပေမဲ့အဓိကတော့ဟိုဝင်းဥပမာတော့ပိုတောင်ဝင်ရှိတာပေါ့ဟိုရုပ်နေအောင်ဟိုင်းဥပမာတော့တောင်ဝင်ရှိတာပေါ့သူတို့ကဒီလိုပဲဆက်ပြီးတော့ခေါင်းမှနေမယ်ခဏသူတို့လုံထားတဲ့စာချုပ်ကိုလည်းသူတို့ကြီးမဆိုင်ဘူးပေါ့နော်သူတို့ရဲ့အတွေးခေါ်တွေကမပြောင်းလဲဆိုရင်တော့ကြီးလာနိုင်တယ်ကအဲ့ဒါတော့
တချို့ကလည်းသုံးသပ်ကြတယ်ဟိုရခိုင်ဘက်မှာအေးအေးနဲ့ဒါညဉ့်ညဉ့်ရေးအလားအလာကောင်းလာတဲ့အချိန်မှာဒီဘက်ကိုဖိပြီးတော့လှုပ်လာတယ်ဒါတမင်တကာလှုပ်တယ်လို့ဆိုကြပါတယ်အဲ့ဒီကုကဆွဲစည်းလို့ရသလားခင်ဗျာ
အဲလည်းလည်းရနိုင်ပါတယ်အဲ့ဒီဟာတော့ဒါပေမဲ့ခုနပြောလို့ပေါ့လေဒါတည်းကဖြစ်နေတာတော့ကြာပြီပေါ့နော် သူကလည်းအများအားဖြင့်သူကတိုင်းပြည်ကိုကာကွယ်နေဆိုတာကိုပြချင်တာဟုတ်လားဒီကြောင့်မင်းအောင်နိုင်မျိုးစစ်တပ်ကအဲ့ဒီခါကျတော့တခိုင်မှာတော့ဒီဘက်ကရှော့လိုက်ရတော့ရှော့လိုက်ပြီးမှကျန်တဲ့နေရာမှာသူတို့ကကာကွယ်နေဟုတ်မှာပြောဆိုတာလေဒါလည်းအများအားဖြင့်ကျွန်တော်တို့တနိုင်ငံလုံးကိုအများအားချင်းထည့်နေတာဟာပေါ့အဲ့လ
ားဆိုတော့ပြည်ရင်းစစ်တားရှိလာတာဟာမြန်မာစစ်တပ်ကသူတို့ရည်ရည်အတွက် justify လုပ်တာပေါ့ငါတို့လိုအပ်နေရဆိုလူတွေသိအောင်ဆိုပြီးလုပ်ပြနေရဆိုရဲအယူအဆကိုစမှန်တယ်လို့လက်ခံတယ်ပေါ့ဆရာ
အဲဟုတ်တယ်သူတို့အရမ်းအဲ့လားပဲဒါကိုပဲလုပ်နေရပဲသူတို့2008မှာရေးထားတာလည်းအဲ့ဒီအတိုင်းပဲလေအဲ့
ဒါဒါပေမဲ့သူတို့ဘက်ကပြောတော့ညဉ့်ဉန်းကြီးကိုအလူချင်းဆုံးဟာစစ်သားတွေပါတဲ့ဆရာသူတို့ပဲစေရတာပဲလို့ဆိုနေတာဒါကတော့အတိအပဲမရှိဘူးလားခင်ဗျအ
ဲအောက်ခြေစစ်သားတော့ဟုတ်ပါတယ်သူကတော့လည်းခုနလေးကြောက်ကြတဲ့ရှင်တော့မဟုတ်ဘူးပါဘူး။ချုပ်လည်းတအားတိုက်ရှင်လို့စစ်တဲဝင်လာတာရှိတယ်။ဒါပေမဲ့အဓိကတော့ခုနလိုကဘူချုပ်တရားအကျိုးစီးပွားတွေရှိတယ်။သူကလည်းပါဆောင်တယ်။စီးပွားရေးအကျိုးစီးပွားရောနိုင်ငံရေးအကျိုးစီးပွားတွေရောသူကရှိတော့သူကတော့စစ်မတိုက်ရှင်ဆုံးသွားတာမဟုတ်ဘူး။သူကတော့သူတို့အတွက်လူဝင်လူတွေကိုတိုက်မှာပဲ။အဲ့ဒါ။တော့သူတို့ကိုယ်တိုင်လည်းသိရတာမဟုတ်ဘူးလေ။အဲ့
ဒါ။နောက်တစ်ခုဒီကုတ်ကိုကိစ္စနဲ့ပြန်ပြီးမေ့ကျင်တာတစ်ခုရှိပါသေးတယ်။ဆန်နဲ့ကျွန်တော်အရင်လည်းမေ့ခွင့်မကြုံခဲ့တဲ့အတွက်ကြောင့်အဲ့ဒီကုတ်ကိုကိစ္စဟာဒေသစီးပွားရေးဖွံ့ဖြိုးမှုအတွက်ကောလက်တွေ့အဖြစ်ဘလောက်အကျိုးရှိပါလဲဒါမတော်မတရားစီးပွားရေးတွေတရုတ်ဘက်ကဘာညာဆိုတော့ထားပါတော့လေဆိုတော့ဒေသခံတွေအတွက်လောလောဆယ်မှာအလုတ်ကင်ရရှိရာတို့စီးပွားရေးဖွံ့ဖြိုးမှုအတွက်အထောက်ပံ့ဖြစ်တာတို့ကောတကယ်ရှိပါလားခင်လက်တွေ့အဖြစ်
အဲ့လောက်ကြီးတော့မရှိဘူးကဘာလို့သူတို့ကသူတို့အလုံးမားတယ်သူတို့ပဲအဲ့တော့ကျွန်တော်ဒီဘက်ကဒေသခံနေပေါ့နော်ကရင်နေပမာရီကတော့ဟိုအလုပ်ကတော်တော်ကိုနည်းနည်းလေးပဲရပါတယ်ဒါပေမဲ့တခုတော့ရှိတာပေါ့လေသူတို့ဒီမှာရောက်လာတယ်သူတို့ပတ်စံတွေပါတွေသုံးတယ်ဖြုံးတယ်ဆိုတော့ဆိုင်ကြီးကအေးရောင်းရတာတွေပါတော့နည်းနည်းပဲရှိနေတယ်အခုနောက်ပိုင်းဆိုရင်တော့ဒီရှိကုတ်ကတည်းကမဟုတ်ပါဘူးမြောက်ပြည်မြို့ထဲမှာလည်းအမျိုးမျိုးစီးပွားရေးလုပ်နေကြတယ်အဲ့တော့တရုတ်တွေကအဲ့တော့အဲ့ဒီမှာတော့လေဒါကတော့ဒေသခံစီးပွားရေးအတွက်တော့နည်းနည်းလေးတုံ့ပြန်ရတော့စိတ်အောင်မရှိနိုင်ပါပဲ
ဒေသခံတွေကကျူးစူလက်ခံကြသဘောအဲ့တော့ပြောလို့ရမလားလို့
အဲ့လိုပြောလို့မရဘူးပြ။အဲ့ဒါတော့မရဘူး။ခဏခဏတော့ကြောက်တာကြီးချက်နေတာပဲ။အဲ့ဒါ။အဲကျွန်တော်တို့ဒီမှာလည်းခုနလိုပေါ့ဗျာ။ကလားနဲ့တရုတ်ဆိုလို့ရှိရင်လူကခုနလိုအခုနောက်ပိုင်းကဒီလိုရရဝမြင်မြင်နေရတာပဲ။အဲ့လိုဖြစ်နေတယ်။အင်
း။အဲ့နောက်တစ်ခုကအရှင်းမြောက်နေဇက်ကတိုင်းရင်းသားတွေနဲ့ပတ်သက်လို့ဆိုရင်တရုတ်ကအတော်လေးဝင်ရောက်ပြီးတော့ဆွတ်ဖက်တယ်ပြောဆိုရဲညှိနှိုင်းတယ်ဆိုတာရှိပါရဲ့ဖြစ်တော်မိုင်းလို့ပြောရမယ်ကရင်တို့မွန်ပြည်နယ်တို့မှာဒီလိုဖြစ်လာတဲ့ကိစ္စကြတော့နိုင်ငံသားကတစုံတရာဝင်ရောက်ပြီးတော့ဖြန့်ဖြင်းနိုင်ငံစည်းစပ်ညှိနှိုင်းပေးနိုင်တဲ့အလားအလာကမမြင်ဘူးလားခင်ဗျာအဲ့လိုမျို
းလောလောဆယ်တော့မမြင်သေးဘူးဗျဒါပေမဲ့ဟိုးအရင်ကတော့ကျွန်တော်တရုတ်ကူစလေကတော့ဒီကျင်းယူနေနေပါလာသေးသေးတယ်သူတို့အခါအချိန်မီလိုလာတက်တာလည်းတော့လုတ်ခဲ့ပြီးတယ်အဲ့တော့အဆက်အဆက်တော့ရှိတယ်ပေါ့နော်နောက်တစ်ခုကလည်းဒီမှာလည်း KNG နဲ့ဥမာ UWSA နဲ့လည်းအဆက်အဆက်တွေရှိကြပြီးတော့ရှိတယ်ပေါ့အဲ့တော့ဒီဟာကတော့နည်းနည်းတော့ရှိရရှိနိုင်တယ်ပေါ့ခုနပြောလို့ပေါ့ဗျာအဲ့လိုငငယ်ကြားနေငငယ်ပူကြီးတာမျိုးတွေပေါ့ဒါပေမဲ့50-50ပေါ့နော်အဲရာခိုင်နှုန်း50လောက်ပဲရှိမှထင်တယ်နောက်တစ်ခါကလည်းထိုင်းပေါ့နော်ထိုင်းကတော့ခုနောက်ပိုင်းဆိုလို့ရှိရင်တော့သူကဟိုးရင်အဲ့လို buffer policy ရောဆောင်းလာလိုက်ပြီးဆိုတော့ตัวอะไรตัวนั้นมันทายอยู่เลยนี่ย่อเลยไอ้ล่ะนี่ย่อโ
อเคเ
ออ
ไอ้บัฟเฟอร์บอลซีโร่ซ้นหล่อไล่ไปแล้วเอาซิมีเนี่ยก็หนีไปแล้วตีบอยเล่นเมียဖြစ်ลุกมาสุบิแล้วลุกขึ้นจ้าได้ทีมมาเลยสรุปอกูจ้ะတော့ก็ตีนเนี่ยไอ้ลุกဖြစ်ล่ะတော့ท้ายเมียนมาเนซซีบอยကိုထိခိုက်လာမယ်ဘာညာဆိုတော့ท้ายဘက်ကซွေးဝယ်ဟောမရှိလိုက်တော့
အဲ့တော့လည်းတော့ KNG နဲ့ဖြစ်တဲ့ဟာတော့တော်တော်သိတော့မစိုးရင်းလည်းဘာလို့ဖြစ်တဲ့နေနေရဟုတ်အတွင်းပိုင်းဖြစ်နေတယ်ဒီဘက်ထိုင်းနေစားနဲ့လှမ်းတော့ဗောနော်ဒါပေမဲ့ခုနပြောတဲ့ BGF တို့အားလို့ကြာတော့ထိုင်းနေစားဖြစ်နေတယ်အဲ့ဒီဟာတော့တို့ထိုင်းရင်းမှာလည်းနည်းနည်းတော့ထိကြိုင်နိုင်တယ်ဒါပေမဲ့တစ်ဖက်မှာလည်းကောင်းတာတစ်ခုကဘောကလောင်းကစားကိုအခြေခံတော့အခုလောင်းကစားလုပ်ငန်းတွေအဲ့လိုပြတ်သွားတာဘာညာဆိုလို့ရှိရင်တော့ထိုင်းရဲ့အတွက်ကတော့သူတော့နည်းနည်းချိန်နဲ့မှာဗောလေဒီတို့ထိုင်းနေလဲစီးပွားရေးသွားဘကစားတဲ့အခါကျတော့အများကြီးရှုံရှုံနေတာဟုတ်အဲ့ဒါကြောင့်အလိုမျိုးလည်းရှိတယ်
။ဒေသခံတွေရဲ့နိမ့်နာမှုအဲဒီစေဘေးရှောင်တွေပါခင်ဗျ။တော့ဒီဆူလာနိုင်ပါလေ
။အာဆူနေတော့လည်းတက်ဆူမှာပဲ။အရင်ကတော့ဒီမှာကျွန်တော်တို့စာပင်ကျောင်းတွေတောင်ဖွင့်ပြီးတော့ကလေးတွေလည်းကျောင်းတွေသွားနေတာ။အခုကစာပင်ကျောင်းတွေလည်းအကုန်ပြက်ကုန်ပြီပေါ့နော်။ကလေးတွေလည်းအကုန်တော့တော်တယ်မှာပုံနေရပြီပေါ့။ဒါပေမဲ့အခုကမိုးမရွာသေးဘူးလား။နည်းနည်းတော်ပြီလား။ဒါပေမဲ့အင်တန်အေးရချင်ပြီတော့လေ။စက်တက်တွေကအရင်ကရှိနေတော့ခလားလားအရင်ကပြေးလိုက်ပြန်လာလိုက်ပဲလေ။ဒါပေမဲ့အခုတစ်ခေါက်ပြေးရတော့ပို့ပြီးတော့လို့ဆိုးရပေါ့နော်ဒီမှာစစ်တပ်ကလည်းဒီလောကရွာမီးရှို့တဲ့အဆင့်မှာဖြစ်လာတာပေါ့အဲ့ဒါမျိုးပေါ့
မ္ဘာနိုင်ငံမှာ COVID-19 ကူးစက်ပြန့်နှံ့မှုတွေမရော့ကျသေးခင်မှာကူးစက်မြန် COVID-19 မျိုးကွဲဗိုင်းရပ်စ်အသစ်ကလည်းကူးစက်ပြန့်နှံ့ရောက်ရှိလာဖို့အခွင့်အရေးရှိနေတာကြောင့်ကာဝေးအနည်းနဲ့တွေကိုရှုတ်ပတ်ဆောင်ရွက်ခြင်းမရှိဘဲပိုပြီးတိတိကျကျလိုက်နာဆောင်ရွက်ကြဖို့ပညာရှင်တွေကတိုက်တွန်းနေကြပါတယ်ကာဝေးဈေးတွေရရှိပြီးထိုးနှံနိုင်ခဲ့ရင်တော့မှကာဝေးအနည်းနဲ့တွေကိုလားနဲ့ချီပြီးဆက်လက်လှုပ်ဆောင်သွားဖို့လိုတယ်လို့အထွေထွေယောဂအထုကုဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်
တော့ဒီကာဝေးနီးတွေကအခုလက်တလောလောရမှာလည်းမဟုတ်နောက်တလအတွင်းလည်းပြီးသွားမှာမဟုတ်ဘူးကာဝေးဆေးထိုးပြီးသွားလေဆရာတို့ကဆောင်ရွက်ရနေရမှာပဲဖြစ်တဲ့အတွက်လူတိုင်းလူတိုင်းကသာစနစ်တကျဒီလိုဆောင်ရွက်မယ်ဆိုရင်မိမိမိသားစုဝင်တွေမှာဒီပိုမကူတွေကူးဆက်နော်ပြန့်နှံ့ခြင်းအသက်အန္တရာယ်သေဆုံးခြင်းတွေကိုကာကွယ်နိုင်မှာဖြစ်ပါတယ်အဲ့လိုလေးစဉ်းစားပြီးတော့ကာကွယ်ရေးလုပ်ငန်းတွေကိုဆောင်ရွက်ပေးကြပါလို့လည်းဆရာအနေနဲ့တိုက်တွန်းချင်ပါတယ်
မိသားစုဝင်အနေနဲ့တက်နိုင်သမျှအိမ်ထဲကနေအိမ်မြင်ကိုမထွက်ဖို့အရေးကြီးတယ်လို့မိမိအိမ်ထဲရောက်ရှိလာတဲ့ပစ္စည်းတွေကိုလည်းစနစ်တကျတန်ဆင်စေကြောပြီးမှအသုံးပြုတင်တယ်လို့ဒေါက်တာဦးမောင်ကျန်နိုင်ကအခုလိုပြောပါလဲ။န
ံပါတ်1ကမိမိအိမ်ထဲကိုပြင်ပကဗိုင်းရပ်စ်ပိုးတွေမဝင်ရောက်လာနိုင်အောင်ကာကွယ်တားဆီးရမယ်။နံပါတ်1အဲ့တော့ဘလူနီနဲ့ဝင်ရောက်လာနိုင်လဲဆိုတာကိုဆရာတို့ကသိရှိထားရမယ်။ဒါမှကာကွယ်နိုင်တယ်။အဲ့တော့ဘလူနီနဲ့ဝင်ရောက်လာမယ်ဆိုတော့နံပါတ်1ပစ္စည်းပစ္စည်းရာတွေညာနေကန့်ညိပြီးတော့ဝင်ရောက်လာနိုင်တယ်နံပါတ်2ရောဂါပိုးရှိတဲ့လူကပိုးသူ့ရဲ့ခန္ဓာကိုယ်ထဲမှာဆေးဆောင်ပြီးတော့ဝင်ရောက်လာနိုင်တယ်အဲ့တော့ဝင်ရောက်လာနိုင်တဲ့လူဒီဧည့်သည်ဖြစ်ခြင်းဖြစ်မယ်ပြင်ပကလူဖြစ်ခြင်းဖြစ်မယ်ဒါမှမဟုတ်မိမိရဲ့မိသားစုဝင်ကနေအပြင်ကိုထွက်နေတဲ့လူဖြစ်မယ်ဆိုရင်ဆရာတို့ကဒီနှစ်နည်းကိုသိပြီးတော့အိမ်ထဲမှာပိုးမရှိအောင်ဆောင်ရွက်ရအောင်အဲ့တော့နံပါတ်1ကတော့ခုနပြောတဲ့အရာဝတ္ထုတွေကပါတဲ့ပစ္စည်းတွေအဲ့တော့လူတိုင်းလူတိုင်းဒီဘယ်မှမအပြင်မထွက်ဘူးဆိုတော့လည်းပဲစားဖို့တောက်ဖို့နဲ့နော်ဒီစားတဲ့ပစ္စည်းပစ္စည်းတွေကအိမ်ထဲကိုဝင်ရတာဒါဆိုရင်ဆရာတို့ကဘာလုပ်မလဲသူ့ကိုတန့်ရှင်းလို့ရမယ်။နော်ရေနဲ့စနစ်ကျဆေးကြောမှလာအပြင်ကထုတ်ပို့ထားတဲ့ဟာကိုဒီ alcohol base ပါတဲ့နော်ပိုးတတ်တဲ့ဆေးတွေနဲ့ဖြန်းမှလာအဲ့လိုလုပ်တဲ့အချိန်မှာကိုယ်ဒီလက်အိတ်ဝတ်ပြီးတော့နှာခေါင်းစီးဆီးထားမယ်။အထဲမှာပါတဲ့ဝင်တဲ့ပစ္စည်းတွေစနစ်ကျတန့်စင်ပြီးတဲ့အခါမှာမိမိရဲ့လက်ကိုဆေးကြောတန့်စင်ပြီးမှနှာခေါင်းစီးကိုအမှိုက်ထဲပုံနဲ့ပြစ်လိုက်မယ်ဆိုရင်ပြင်ပကလာသော virus ကကိုယ့်ရဲ့ပတ်ဝန်းကျင်မှာမရှိတော့ဘူးလို့အကြံဉာဏ်ယူဆလို့ရတယ်။
အိမ်ထဲကအိမ်မြင်ကိုမထွက်တာဟာ COVID-19 ကာဝေးရေးမှာအထူးအောက်ဆုံးနည်းလမ်းတစ်ခုဖြစ်ပေမဲ့စားဝတ်နေရေးအတွက်မဖြစ်မနေအိမ်မြင်ထွက်ပြီးအလုပ်လုပ်ရတဲ့သူတွေလည်းရှိပါတယ်။မိသားစုဝင်နေတဲ့မှာအိမ်မြင်ထွက်ပြီးအလုပ်လုပ်ရတဲ့သူဟာအိမ်ကိုပြောင်းလာတဲ့အခါမှာမိမိနဲ့အတူယောဂပိုးကပ်ပတ်လာခြင်းမရှိအောင်ကယူဆိုင်လုပ်ဆောင်တင်တယ်လို့သိရပါတယ်။အိမ်မြင်ထွက်ပြီးအလုပ်လုပ်ရတဲ့မိသားစုဝင်ဟာမိမိနဲ့အတူတူယောဂပိုးတွေကပ်ပတ်မလာအောင်ကယူဆိုင်လုပ်ဆောင်ရမယ်အပြင်တခြားမိသားစုဝင်တွေနဲ့လည်းတနိုင်တမျှအခက်ခော်ခွာနေပေးဖို့လိုတယ်လို့ဒေါက်တာဦးမောင်ကျန်နိုင်ကအခုလိုကြံပေးပါတယ်
။နံပါတ်1အပြင်ကဝင်ရောက်လာနိုင်သောလူအဲ့တော့လူမာနှစ်မျိုးရှိတယ်မိမိရဲ့ခေါင်းတို့သပင်အင်ကြီးဝစ်စားမှကန့်ညိလာတဲ့ဟာတွေဖြစ်တဲ့နိုင်တဲ့ဖြစ်တာတွေ့တဲ့ကြောင့်မိမိအိမ်ကိုရောက်ချင်းမှပဲကိုဒီတန်းနိုင်ဆုံးကနာပါလာတဲ့ပစ္စည်းတွေကိုစွန့်ပစ်ပြီးတဲ့အခါမှာရေချိုးကန်းထဲမှာသွားပြီးတော့ဝစ်စားတွေကိုချွတ်ပြီးဆက်ပြားဤသိခေါင်းလျှော်လိုက်လို့ရှိရင်ပြင်ပကကန့်ညိနိုင်တာဆိုလူမာပါလာနိုင်တဲ့ဗိုင်းရပ်စ်မိမိအိမ်ရဲ့ကျန်တဲ့အခန်းတွေကိုမရောက်တော့ဘူးအကယ်၍များမိမိခန္ဓာကိုယ်ထဲမှာပိုးဝင်လာလို့ပိုးဝင်နေတဲ့လူငယ်ဒီလက္ခဏာမပြဘဲနဲ့လေပိုးရှိနိုင်တဲ့လက္ခဏာမပြခင်နှစ်ရက်လိုရာနေပိုးတွေကမိမိခန္ဓာကိုအပြင်ကိုထွက်နေနိုင်တယ်။ဒါကြောင့်မို့အပြင်ထွက်တဲ့လူတွေဒီမိမိအိမ်ပြန်ရောက်လာရင်မိမိအိမ်ကမိသားစုနဲ့သုံးပေအကွာဝေးကပဲနေတဲ့။စကားပြောမယ်ဆိုပြန်နေဆိုင်ပြောမယ်ဆိုသုံးပေ6ပေအကွာနေပဲပြောတဲ့။နာစီချောင်းဆိုကော့အက်တီကက်တိုင်းအုပ်ပြီးတော့ပဲဆိုပြီးရင်ဒက်စ်ပင်နဲ့အမှိုက်ပုံးထဲမှာလွှတ်ပြရမယ်။ညနေချင်းဆိုင်ထားပြီးတော့ခမင်းစားတောက်တာတွေမလုပ်ဘူး။နော်ကိုပစ္စည်းပစ္စည်းတော်တော်များများကိုလိုက်ကင်ရင်းပြူခြင်းမရှိဘူး။ဒီနည်းနဲ့မိမိခန္ဓာကိုယ်ထဲမှာပိုးရှိနေတာကိုယ့်ရဲ့အိမ်ပတ်ဝန်းကျင်မှာပိုးတွေကြမကြံကြီးအောင်ပြင်ထွက်တဲ့မိသားစုဝင်တွေကယူဆရမယ်။စားတောက်တဲ့ချိန်မျက်နှာနာသွားကုတ်တဲ့ချိန်နှာခေါင်းကုတ်တဲ့ချိန်ဒီချိန်မှာဝင်တာဖြစ်တဲ့အတွက်ကြောင့်မလို့မိမိလက်ကိုမကြခဏဆေးနေမယ်။အထူးသဖြင့်တော့နော်အစားတောက်တွေစားတဲ့ချိန်မှာပိုးပြီးယူဆရမယ်။အများစုပိုးဝင်တဲ့လူတွေကြီးတိုင်းစားတဲ့ချိန်မှာဝင်တာတွေများတယ်ပေါ့နော်။အဲ့တော့ချုပ်ပြီးပြန်ပြောမယ်ဆိုမိမိအိမ်ကိုပိုးမဝင်ရောက်ရေဝင်ရောက်တဲ့ပိုးတွေကိုတုတ်တင်တန့်ရှင်းရေနှစ်ဒေါက်တာဆာရောက်ရှိနေနိုင်သောအိမ်တွင်းရောက်ရှိနိုင်တဲ့ပိုးတွေကိုမရှူရှိုက်မိလို့သာဆောင်ရွက်မယ်ဆိုရင်သူ့ရဲ့ဗျိုးစိတ်ဗီဇဘလို့ပဲကွဲကွဲကာကွယ်ရေးနည်းရတိတိကျကျစနစ်ကျလိုက်နာတဲ့သူတွေသည်ဒီကပ်ဘေးကနေကင်းလွတ်သွားမှာပဲဖြစ်ပါတယ
်။ COVID-19 ကာကွယ်ရေးမှာ Max Tedder နဲ့အိမ်ထဲမှာတက်နိုင်သမျှနေတာအပြင်အိမ်ထဲကိုယောဂပိုးတွေရောက်ရှိလာခြင်းမရှိအောင်လည်းကူးစိုက်လုဆောင်ပေးဖို့အရေးကြီးတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်။ကျွန်တော်တန်ဆောပါ။
အခုတစ်ခါတော့အပတ်စဉ်တင်ဆက်ပေးနေကြ VOA ရဲ့တပတ်တွင်းအားကစားသတင်းတွေကိုကျွန်တော်ရန်နိုင်ကတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
ရင်ဆုံးတော့ဘောလုံးသတင်းတွေနဲ့စကြပါတယ်ချယ်ဆီသင်းကတော့ Frank Lampard ကိုနှိပြဖြစ်ကထုတ်ပယ်လိုက်ပါပြီဒါဟာ Lampard ကိုနှိပြဖြစ်ခန့်ပြီး18လအကြာမှာထုတ်ပယ်လိုက်တာပါချယ်ဆီသင်းဟာ Premier League ရာသီထပ်ဝက်ကြိုးချိန်မှာအဆင့်9နေရာမှာရောက်နေပြီးတော့နောက်ဆုံး10ပွဲမှာ5ပွဲရှုံးတာကြောင့်နှိပြ Lampard နဲ့လမ်းခွဲဖို့ဆုံးဖြတ်လိုက်တာဖြစ်တယ်ဆိုပြီးတော့ဒေါ်လာနေကကြီးညာပါတယ်ဒါဟာ Chelsea အတွင်းအတွက်အလွန်ခက်ခဲတဲ့ဆုံးဖြတ်ချက်ဖြစ်ကြောင်းသူ့အနေနဲ့ Lampard နဲ့အလွန်ကောင်းမွန်တဲ့ဆက်ဆံရေးရှိပြီးတော့ Lampard အပေါ်မှာလည်းအလွန်လေးစားကြောင်းအသင်းပိုင်ရှင် Roman Abramovich ကအသင်းရဲ့ Internet ဆာမျက်နှာကနေကြီးညာချက်ထုတ်ထားပါတယ် Chelsea အတွင်းဟာဒီနေ့ဘောလုံးရာသီမှာပေါင်320အသုံးပြုပြီးကစားသမားတွေကိုခေါ်ခဲ့ပေမဲ့ Lampard အနေနဲ့ဒီကစားသမားတွေကိုအကောင်းဆုံးခြေစမ်းရအောင်မလုပ်နိုင်ခဲ့ဘူးဆိုပြီးတော့ဝေဖန်မှုတွေလည်းရှိနေပါတယ်ဒါမဲ့လေ Gary Lineker ပါဝင်ဘောလုံးမဲ့ဝေဖန်သူတွေကတော့အာဇာသမားစ်တွေခေါ်ထားတဲ့အတွက် Lampard ကိုအချိန်ပေးဖို့လိုတယ်ဆိုပြီးတော့ပြောလိုက်ပါတယ် Chelsea က Lampard နေရာမှာအရင် PSG နဲ့ Dortmund နီးပြဟောင်း Thomas Tuchel ကိုနီးပြအဖြစ်ခန့်လိုက်တယ်ဆိုပြီးတော့ကြေညာလိုက်ပါတယ်ခင်ဗျာအင်္ဂလန်မှာတော့ဒီတစ်ပတ် FA ဖလားသရုပ်ထအဆင့်ပွဲစဉ်တွေကိုကစားခဲ့ကြပြီးတော့ Manchester United နဲ့ Liverpool တို့တွေ့ခဲ့ကြပါတယ်။ဒါဟာသူတို့တစ်ပတ်အတွင်းမှာပဲဒုတိယအကြိမ်တွေ့ကြတာပါ။ Old Trafford မှာကစားခဲ့တဲ့ဒီပွဲမှာတော့နှစ်ဖက်ဂိုးတွေအပြန်အလှန်သွင်းပြီးတော့နောက်ဆုံးမှာ Manchester United က3ဂိုး2ဂိုးနဲ့နိုင်သွားပါတယ်။ Liverpool ကဆာလာကဂိုးရင်သွင်းတာကို Man U က Greenwood ကပြန်ချေလို့ပထမပိုင်းမှာတကူစီတီးပါ။ဒုတိယပိုင်းအစမှာ Rashford ကတကူသွင်းလို့ Man U ကတဂိုးတဂိုးနဲ့ဥဆောင်ခဲ့ပေမဲ့လီဗာပူးက58မိနစ်မှာပဲဆာလာကနောက်ထပ်တဂိုးထပ်သွင်းလို့နှစ်ဂိုးစီတည်ဖြစ်ပါတယ်။ဒါမဲ့မန်ယူဘက်ကလူစားဝင်လာတဲ့ဖာနန်ဒက်စ်က58မိနစ်မှာဖရီကစ်ကနေတတိယဂိုးသွင်းယူခဲ့လို့နောက်ဆုံးမှာမန်ချက်စတာယူနိုက်တက်က3ဂိုး2ဂိုးနဲ့နိုင်သွားပါတယ်။ဒီပွဲနိုင်လိုက်တဲ့ပုံမှာမန်ယူနီးပြဆိုရှာကတော့
It's fantastic to go into or win games against
မနေ့တုန်းကချန်ပီယံကိုနိုင်လိုက်တာအရန်ကောင်းပါတယ်တကယ်အသင်းကောင်းပါပြီးခဲ့တဲ့နှစ်တွေအတွင်းကျွန်တော်တို့ကစားဖို့နီးစနစ်တွေအမျိုးမျိုးကစားပြီးတော့ရလဒ်တွေလည်းကောင်းခဲ့ပါတယ်ဒါပေမဲ့အခုတစ်ချိန်မှာတော့ကျွန်တော်တို့ပုံစံနဲ့ကျွန်တော်တို့ကစားပြီးကျွန်တော်တို့ယုံကြည်မှုရှိတဲ့ပုံအတိုင်းကစားခဲ့ပြီးအသင်းကလည်းပို့ပြီးတော့တောင်းလာပါတယ်တကူရှုံးနေတဲ့အချိန်မှာနောက်ကနေပြန်ပြီးတော့လိုက်ကစားတဲ့စိတ်ဓာတ်ဒါကိုအခုရာသီမှာကျွန်တော်တို့အကြိမ်ကြိမ်ပြနိုင်ခဲ့ပြီးတန့်ခိုင်မှုလည်းပိုကောင်းလာပါတယ်
။ Liverpool နီးပြရာဂင်ကလပ်ကတော့သူတို့ဒီပွဲနိုင်လောက်တဲ့အထိခြေစမ်းမပြနိုင်ခဲ့ဘူးဆိုပြီးတော့ပွဲပြီးမှပြောလိုက်ပါတယ်ခင်ဗျာ။နောက်ထပ်ဘောလုံးသတင်းတွေမှာတော့ဥရောပဘောလုံးဖက်ချုပ် UEFA အနေနဲ့လာမယ့်ကျွန်တော်မှချင်းပါဖို့ရွှေ့ဆိုင်းထားတဲ့ Euro 2020ဥရောပဖလားဘောလုံးပြိုင်ပွဲကိုပုံစံပြောင်းချင်းပါဖို့စဉ်းစားနေတယ်ဆိုပြီးတော့ Bayern Munich အသင်းရဲ့အမှုဆောင်ရာရှိချုပ် Rummenigge ကပြောလိုက်ပါတယ်။ပထမဆုံးကတော့အခုတစ်ချိန်ယူရိုပြိုင်ပွဲကိုအရင်နှစ်တည်းလိုတနိုင်ငံတည်းကအင်ရှင်ဖြစ်ကျင်းပတာမျိုးမဟုတ်ပဲယူရိုပါကမြူကြီးဆက်နွေမှာခွဲပြီးကျင်းပဖို့စီစဉ်နေကြတာပါဒါပေမဲ့လက်ရှိကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်နေရာခွဲပြီးကျင်းပတာတွေမလုပ်တော့ပဲနိုင်ငံတနိုင်ငံထဲမှာပဲကျင်းပဖို့ UEFA ဥက္ကဋ္ဌ Alexander Seferin ကပြန်ပြီးတော့စဉ်းစားနေတယ်ဆိုပြီးတော့ရိုမနီဂါကပြောပါတယ်ယူရိုပါတော်ကမြူဆက်နွေမှာကျင်းပဖို့ကဗိုင်းရပ်စ်ဖြစ်ခင်တုန်းကစဉ်းစားခဲ့တာဖြစ်ပြီးတော့ဥရောပကော်မရှင်ကလည်းဥရောပတစ်ဝက်မှာဘောလုံးပွဲတွေကိုပြကျင်လို့အဲ့လိုစဉ်းစားခဲ့တာဖြစ်ကြောင်းဒါပေမဲ့ UEFA ဥက္ကဋ္ဌ Seferin ဟာဗိုင်းရပ်စ်နဲ့ပတ်သက်ပြီးတော့အလွန်သတိထားပြီးအခုချိန်မှာတနိုင်ငံထဲမှာလှုပ်တာပို့ပြီးတော့အတိတ်ပဲရှိမလားဆိုတာကိုစဉ်းစားနေတယ်ဆိုပြီးတော့ Rummenigge ကပြောပါတယ် UEFA အနေနဲ့တော့ဒီဆုံးဖြတ်ချက်ကိုလာမဲ့ match လောက်မှာဆုံးဖြတ်သွားမယ်လို့ခန့်မှန်းရပါတယ်ခင်ဗျာဥရောပဘက်ကနောက်ထပ်ဘောလုံးသတင်းတစ်ခုကတော့ဥရောပစူပါလိဂ်ပြိုင်ပွဲမှာဝင်ပြန်မဲ့ကစားသမားတွေကိုကမ္ဘာဖလားပါဝင် FIFA ရဲ့ပြိုင်ပွဲတွေကနေပိတ်ပင်မယ်ဆိုပြီးတော့ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA ကပြောလိုက်ပါတယ် FIFA အနေနဲ့လက်ရှိပြိုင်ပွဲတွေကနေခွဲထွက်ပြီးလုပ်မဲ့ဘယ်ပြိုင်ပွဲကိုမဆိုအတိအမှတ်ပြုသွားမှာမဟုတ်ဘူးဆိုပြီးတော့ UEFA ပါဝင်တခြားတိုက်ကြီး၅တိုက်ကဘောလုံးအဖွဲ့ချုပ်တွေနဲ့ပူးရဲထုတ်ပြန်တဲ့ကြေညာချက်မှာ FIFA ကပြောပါတယ်ဥရောပကတချို့ဘောလုံးအသင်းတွေကသူတို့ဘာသာသူတို့ခွဲထွက်ပြီးတော့စူပါလိဂ်လုပ်မယ်ဆိုပြီးတော့သတင်းမီဒီယာတချို့မှမကြခင်ကခံမှန်းပြောဆိုနေတာရင်းနဲ့ပတ်သက်ပြီးတော့ FIFA ကနေအခုလိုတုံ့ပြန်လိုက်တာဖြစ်ပါတယ်ခင်ဗျာနိုင်ငံအဘူဒဘီမှာဒနင်္ဂနွေနေ့ကထိုးသတ်ခဲ့ကြတဲ့ UFC 257 MMA တိုင်းပေါင်းဆောင် Lightweight Division ပြိုင်ပွဲမှာတော့အိုင်လန်ကနာမည်ကြီး Conor McGregor ရှုံးနိမ့်သွားခဲ့ပါတယ်။ Conor McGregor နဲ့ American က Dustin Poirier တို့ထိုးသက်ကြတာမှာပွဲစားပထမအချိန်မှာတော့ McGregor ကအသာရခဲ့ပြီမဲ့ဒုတိယအချိန်မှာတော့ Dustin Poirier က McGregor ကိုအလဲထိုးပြီးတော့နိုင်ရသွားခဲ့တာပါဒါဟာ McGregor အတွက်တော့ထိုးလာခဲ့တဲ့တတန်းတစ်လျှောက်မှာပထမဆုံးအချိန်အလဲထိုးခံရတာလည်းဖြစ်ပါတယ
် I have no excuses here it was a phenomenal performance by Dustin and
ကျွန်တော်အနေနဲ့ဘာအကြောင်းပြချင်မှဘေးစရာမရှိပါဘူးဒီပွဲမှာ Dustin Poirier ထိုးသက်သွားတာအရင်ကောင်းပါလေဒါရှင်းပါလေကျွန်တော်အနေနဲ့ဘာပြောရမှာတော့မသိပါဘူးကျွန်တော်အနေနဲ့ဒီပွဲကိုပြန်ကြည့်ပြီးတော့သုံးသပ်ရမှာပါကျွန်တော်တို့ရဲ့ထိုးချက်တွေနည်းနည်းလေးလောနေပြီးဒါကိုမထိန်းနိုင်ခဲ့ပါဘူးရှုံးတာကတော့ခံရခက်ပါလေ
အခုတစ်ခါတော့ Tokyo Olympic ပြိုင်ပွဲဘက်ကသတင်းတစ်ပုဒ်ကိုပြောပြချင်ပါတယ်တိုကျိုအိုလံပစ်ပြိုင်ပွဲကိုပရိသတ်တွေမပါဘဲကျင်းပမယ်ဆိုရင်ဂျပန်နိုင်ငံအနေနဲ့အမေရိကန်ဒေါ်လာ23ဘီလျံလောက်စီးပွားရေးအထိကိုက်နှင်နာနိုင်တယ်လို့ပြောလိုက်ပါတယ်။ကန်ဆိုင်တက္ကသိုလ်ကပြီးခဲ့တဲ့တောက်ကြံနေ့မှာထုတ်ပြန်လိုက်တဲ့အချက်အလက်တွေရတော့ပရိသတ်တွေရဲ့ခွင့်ဝင်ကြီးလက်မှတ်နဲ့တခြားအစားအသောက်ဝယ်ယူသုံးစွဲမှုတွေကပဲအမေရိကန်ဒေါ်လာ 6.8 ဘီလျံလောက်ဆုံးရှုံးရနိုင်တယ်ဆိုပြီးတော့ပြောပါတယ်။အိုလံပစ်ပြိုင်ပွဲကျင်းပဖို့6လလောက်သာလိုတော့ပေမဲ့ဗိုင်းရပ်စ်ကူးစက်မှုတွေကဂျပန်နိုင်ငံမှာဆက်ပြီးတော့မြင့်နေတာကြောင့်ပြိုင်ပွဲကိုပရိသတ်တွေမပါဘဲကျင်းပဖို့စဉ်းစားနေကြတာပါ IOC ဥက္ကဋ္ဌသောမတ်ဘက်ကတော့အားစားသမားတွေရဲ့ဘေးကင်းလုံခြုံမှုကအဓိကဦးစားပေးဖြစ်တယ်ဆိုပြီးတော့ပြီးခဲ့တဲ့တောက်ကြနေ့ကပဲ online ကလုပ်တဲ့အစည်းအဝေးမှာပြောလိုက်ပါတယ်ဒါကြောင့်ပရိသတ်တွေကိုခွင့်ပြုမလားခွင့်မပြုဘူးလားဆိုတာအပါအဝင်ခွင့်ပြုခဲ့ရင်ရောဘလောက်ထိခွင့်ပြုမလဲစတဲ့ဖြစ်နိုင်ခြေတွေအကုန်လုံးကိုတာဝန်ရှိသူတွေစဉ်းစားနေကြတာဖြစ်ပါတယ
်ဒီတစ်ပတ်အတွက်အားစားကဏ္ဍကတော့ဒီလောက်ပါပဲနောက်သတင်းပတ်ကြမှဆက်ပြီးတော့ပြန်ကြတာပေါ့ဗျာ
UN မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ။ဘူဒူးညအတွက်သတင်းပတ်စဉ်ကဏ္ဍတွေကိုနားဆင်ခဲ့ရပြီးတဲ့နောက်အခုဆက်ပြီးသတင်းချင်းချုပ်ကိုပြောပြပါမယ်။သမ္မတဟောင်းဒေါ်နယ်ထရမ့်ကိုအောက်လူတော်ကတရားစွဲဆိုထားတာကိုကြားနာစစ်ဆေးရေးအထက်လူတော်ရီပက်ဘလီကန်အမတ်အများစုကကန့်ကွက်ခဲ့ကြပါတယ်။သမ္မတဟောင်းကိုတရားစွဲဆိုထားတဲ့အပေါ်ကြားနာဝယ်လို့မလို့အင်္ဂါနေ့ကထက်လွတ်တော်မှာမဲခွဲဆုံးဖြတ်တာမှာထောက်ခံမဲ55မဲ၊ကန့်ကွက်မဲ45မဲနဲ့ကြားနာဝဲလို့ဖို့ကြားခဲ့ပေမဲ့ဒီမိုကရက်အမတ်50လုံးနဲ့အတူထောက်ခံမဲပေးခဲ့တာရီပက်ဘလီကန်အမတ်9ယောက်ပဲရှိပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာကြံချိန်မွေးပြီးတဲ့ကပထမဆုံးအဖြစ်ရုရှားသမ္မတဗလာဒီမီယာပူတင်နဲ့အင်္ဂါနေ့ကစကားပြောခဲ့ပါတယ်။နျူကလ িয়ার နဲ့ထိန်းချုပ်ရေးဆိုင်ရာသမိုင်းဝင်သဘောတူစာချုပ်ကိုတည်တံ့တို့ဖို့ခေါင်းဆောင်နှစ်ယောက်စကားပြောချိန်တွင်သဘောတူခဲ့ကြသလိုရုရှားတိုက်ခိုက်ခေါင်းဆောင်အဲလက်စီနေဗန်ကိုဖမ်းထားတာအပါအဝင်တခြားစိုးရင်ချက်တွေကိုသမ္မတဘိုင်ဒန်ကပြောခဲ့တယ်လို့အမေရိကန်စုရောက်ဖွဲ့အကြီးတန်းတာဝန်ရှိသူနှစ်ဦးကပြောပါတယ်။အမေရိကန်လူကြီးတန်း300လုံးကိုနောက်နှစ်စောင်းအောင်ပေါ်ရာသီအစာပိုင်းနောက်ဆုံးထားပြီးကိုဗစ် -19 ကာကွယ်ဆေးထိုးပေးမှုအတွက်ကာကွယ်ဆေးအလုံးကြီးတန်း200ထပ်မထားတယ်လို့သမ္မတဂျိုးဘိုင်ဒန်ကအင်္ဂါနေ့မှာပြောပါတယ်။ Pfizer BioNTech ကုမ္ပဏီတို့ရဲ့ကာကွယ်ဆေးတန်း100နဲ့ Moderna ကုမ္ပဏီရဲ့ကာကွယ်ဆေးတန်း100ကိုထောက်ဝယ်ထားတာပါ။ဒါမဲ့နွေရာသီအကုန်ဒါမှမဟုတ်စောင်းရာသီအစပိုင်းမှာအဲ့ဒီဆေးတွေရောက်လာမယ်လို့သမ္မတဘိုင်ဒန်ကပြောပါတယ်။နိုင်ငံများပြားမှာကိုဗစ်ကာကွယ်ဆေးဖြန့်ချီဖို့ခက်ခဲနေပြီးဆေးရဖို့လုံမန်းနေရချိန်မှာပဲကမ္ဘာတဝန်းရောဂါကူးစက်ခံရသူပေါင်းကသန်း100ကျော်သွားပြီဖြစ်တယ်လို့ဈေးဆိုးသူကလည်းနှစ်သန်းတစ်သိန်းကျော်ပါပြီ။၁၇လကျော်အချိန်တွင်တစ်ကမ္ဘာလုံးကလူသန်းပေါင်း90ကူးစက်ခံခဲ့ရပြီးတဲ့နောက်၃လအတွင်းမှာတော့အခုလိုကူးစက်သူသန်း100အထိနှစ်ဆတိုးလာတာပါ။မြန်မာနိုင်ငံမှာအိန္ဒိယကလက်ဆောင်ပေးတဲ့ကိုဗစ်ကာကွယ်ဆေးဒီကနေ့ကစပြီးကျန်းမာရေးဝန်ထမ်းတွေကိုထိုးပေးနေပါပြီ။နီပေါ်နိုင်ငံမှာလည်းအလားတူအတိုင်းအိန္ဒိယကပေးတဲ့ကာကွယ်ဆေးကိုစထိုးနေပါတယ်။ဒီလိုနိုင်ငံမှာတော့လူပေါင်း23သန်းနီးပါးကာကွယ်ဆေးထိုးပေးပြီးသွားပြီလို့ဒီလိုအမျိုးသားကျန်းမာရေးကော်မရှင်ကဒီကနေ့ပြောပါရခင်ဗျာ။ဗိုလ်ဒုညတဲ့ VOA စီစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ VOA စီစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။မင်္ဂလာညပါ။ဒီပြာဝေးကွာပြီးကျန်းမာပျော်ရွှင်ကြပါစေ။ကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ။
This program has come to you from the Voice of America, Washington.